မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်အောက်တိုဘာလ18ရက်အင်္ဂါနေ့ည9နာရီကနေ10နာရီအထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30 50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လိုက်ခြင်းနဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်။ကျွန်မရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင
်။မင်္ဂလာညချမ်းပါသောတာရှင်များရှင်။မင်္ဂလာညချမ်းပါသောတာရှင်များရှင်ဒီကနေ့သတင်းတွေကိုကြောင်းအောင်နဲ့ကျမအနန္လာတို့ကြီးညာသွားမှာပါ IS အစွန်းရောက်အကြမ်းဖက်သမားတို့တင်ပိုက်ထားတဲ့ Syria နိုင်ငံ Raqqa မြို့ရဲ့လက်ကျန်ဒေသတွေကိုပြန်သိမ်းပိုက်လိုက်ပြီးလို့ American တို့ကြောထောက်နောက်ခံပေးထားတဲ့ Syria Democratic တပ်ဦး SDF ကအင်္ဂါနေ့မှာပြောပါရယ် Afghanistan အရှေ့ပိုင်းကရဲတင်တန်းကြောင့်ဒီကနေ့မှာအကြမ်းဖက်သမားတွေတိုက်ခတ်တာကြောင့်လူ52ဦးထက်မနည်းသေဆုံးပြီးတော့100ကျော်ဒဏ်ရာရသွားပါရယ် Bangladesh မှာလာရောက်ခေါလုံနေတဲ့ Rohingya ဒုက္ခသည်တွေထက်က60ရာခိုင်နှုန်းဟာကလင်းငယ်တွေဖြစ်ပြီးသူတို့တွေကိုနောက်ထပ်6လအကူအညီပေးနိုင်ဖို့ဒေါ်လာ86တန်အရေးပေါ်လိုအပ်နေတယ်လို့ UNICEF ကပြောပါရယ်ဒီလိုနောက်ဆုံးရသတင်းတွေကိုကြားမှာပါရှာဖောင်ရေ
ကောင်းပါပြီရှင်သတင်းတွေပြီးမှာတော့နေပြီးတော့လေစိတ်မှာလက်နဲ့တွေဖန်စီရမိပြီးတဲ့နောက်ဆက်တွဲရှာဖွေစစ်ဆေးမှုတွေဒီနောက်ဆုံးအခြေအနေနဲ့တူနားဆင်ရမယ့်သတင်းတွေထဲမှာကတော့ဒီဘင်္ဂလားဒေ့ရှ်မှာဖန်စီခံထားတဲ့မြန်မာဓာတ်ပုံသတင်းတောင်တို့ဦးပြန်လည်လွတ်မြောက်လာတဲ့အကြောင်းနဲ့ဖားကန့်ဘက်ကမြေပြိုမှုတွင်လူအသေးပြောက်ရှိခဲ့တဲ့အကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုအောင်တို့ပြောပြပေးပါမယ်ရှင
် IS အစွန်းရောက် IS အစွန်းရောက်အကြမ်းဖက်သမားတို့တင်ပိုက်ထားတဲ့ Syria နိုင်ငံ Raqqa မြို့ရဲ့လက်ကျန်ဒေသတွေကိုပြန်ပြီးတော့တင်ပိုက်လိုက်ပြီးလို့ American တို့ကြောထောက်နောက်ခံပေးထားတဲ့ Syria Democratic တပ်ဦး SDF ကအင်္ဂါနေ့မှာပြောပါတယ် Raqqa မြို့ရင်းတိုက်ပွဲတွေပြီးဆုံးသွားပြီလို့ကတ်လူမျိုးစုတပ်တွေရင်းနဲ့အရက်လက်နက်ကိုင်တို့ပေါင်းစည်းထားတဲ့ SDF တပ်ပြောခွင့်ရသူကသတင်းထောက်တွေကိုပြောပါတယ်အကြမ်းဖက်သမားတွေလက်ကရကာမြို့ကြီးလွတ်မြောက်သွားပြီဆိုပြီးပရတင်အခြေစိုက်ဆီးရီးယားလူအခွင့်ရေးလှိလာဆောင်ကြီးအဖွဲ့ကလည်းကြေညာပါတယ် IS2 ရဲ့ဌာနချုပ်အဖြစ်အသုံးပြုခဲ့တဲ့ရကာစေယုံကိုတင်ပိုက်လိုက်ပြီးတဲ့နောက်အကြမ်းဖက်သမားတို့နောက်ဆုံးတပ်ဆွဲထားတဲ့အားကစားယုံကိုလည်း SDF တပ်ဖွဲ့တို့ကဒရဂျန်ဝင်ရောက်တိုက်ခိုက်ခဲ့ကြတာပါရကာမြို့ထဲမှာဂျွန်လာကလေးက IS2 ကိုတိုက်ထုတ်နေတဲ့တပ်ဖွဲ့တွေကို American တို့ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကလေကြောင်းထိုးစစ်တွေနဲ့ကူညီတိုက်ခိုက်ပစ်နေခဲ့ကြတာပါရကာမြို့ရဲ့90ရာခိုင်နှုန်း SDF တပ်ဖွဲ့တွေရဲ့ထိန်းချုပ်မှုအောက်ရောက်သွားပြီလို့ညွန်ပေါင်းတပ်ပြောခွင့်ရသူဗိုလ်မှူးကြီး Ryan Dillon က Twitter ဆက်မျက်နှာမှာရေးပါတယ်။ရကာမြို့ကို IS အစိုးရအကြမ်းဖက်သမားတွေရဲ့ဌာနချုပ်အဖြစ်အသုံးပြုနေခဲ့တာဖြစ်ပြီးပြည်ပမှာတိုက်ခိုက်မှုတွေလှုပ်ဖို့စီစဉ်နေနေရာအီရတ်နဲ့ဆီးရီးယားနိုင်ငံတွင်းကလှုပ်ရက်တွေအတွက်အောင်းဝဲခံတဲ့နေရာအဖြစ်သာမကလူတွေကိုဖမ်းဆီးတပ်ဖြတ်တဲ့နေရာအဖြစ်လည်းအသုံးပြုနေခဲ့ကြတာပါ။ဆီးရီးယားနိုင်ငံအရှေ့ပိုင်းက Deir ez-Zor ဒေသနဲ့ Euphrates မြစ်တောင်းမြေဝမ်းတောင်ဖက်ပိုင်းမှာတော့ IS တို့ဆက်ပြီးတော့ထိန်းချုပ်သားဆဲဖြစ်ပါတယ်။ရကာမြို့ကို SDF တပ်တို့သိမ်းပိုက်လိုက်နိုင်ပြီဖြစ်ပေမဲ့တိတရင်လူသားချင်းစာနာမှုဆိုင်ရာကပ်ဘေးကတော့စိုးရွားနေဆဲဖြစ်တယ်လို့စစ်သည်ချေရင်အဖွဲ့ကပြောပါတယ်
။ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်မှာအစ္စလာမစ်အကြမ်းဖက်စစ်သည်ကြွားတွေရဲ့တိုက်ခိုက်မှုအတွင်းအသက်မသေးကျန်ရသူတွေကိုဆက်လက်ရှာဖွေနေတာမှာဒီကနေ့သေဆုံးသူအရေအတွက်300အလောက်အထိတိုးလာနေပါတယ်။လွန်ခဲ့တဲ့စနေနေ့ကဖြစ်ခဲ့တဲ့ကြီးမားတဲ့ကာဗွန်ဖောက်ခွဲမှုကြီးအတွင်းမှာဒဏ်ရာရသူပေါင်း429ယောက်လောက်ရှိပြီးသေဆုံးသူဦးရေထပ်ပြီးတော့တိုးလာနိုင်တယ်လို့အစိုးရကပြောပါတယ်မနေ့တုန်းကတော့အသက်ရှင်ရကျန်ခဲ့သူလူ9ယောက်ကိုအပျက်စီးပုံနေကြားကနေဆွဲထုတ်ကယ်တင်နိုင်ခဲ့တယ်လို့အလောင်းတချို့ကိုလည်းထပ်ပြီးတော့ရှာတွေ့ခဲ့တဲ့အကြောင်းပူမူးချုပ်အဗ်ဒီဝါဟက်အဗ်ဒူလာဟီကပြောပါရယ်အနီးနားကအဆောက်အဦတွေထဲမှာနောက်ထပ်အလောင်းတွေထပ်ရှိနေနိုင်သေးတယ်လို့လည်းသူကဆိုပါရယ်အခုတိုက်ခတ်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးမရှိသေးပေမဲ့ဆိုမာလီအရာရှိတွေနဲ့အကြမ်းဖက်ဝါဒရေးကကျွမ်းကျင်သူတွေကတော့ဒါဟာအယ်ရှာဖက်စစ်သည်ကြွားရဲ့လက်ချက်ဖြစ်တယ်လို့ယူဆထားပါရယ်တိုက်ခတ်မှုအတွင်းသေဆုံးဒဏ်ရာရသူတွေအတွက်သုံးရတာနိုင်ငံတော်ဝန်ထမ်းချင်းအထိတ်မဲ့ဖြစ်အစိုးရကသတ်မှတ်ထားပါတယ်အမေရိကန်နိုင်ငံသားတချို့ပါတည်ဆုံးခဲ့ရတဲ့ဒီတိုက်ခတ်မှုကြီးကိုအမေရိကန်သမ္မတအင်ဂျီရောကပြင်းပြင်းထန်ထန်ရှုတ်ချပါတယ်ဒီတိုက်ခတ်မှုအတွင်းဒဏ်ရာသူတွေထဲမှာမိုဂါဒီရှုအခြေစိုက် VOA သတင်းတောက်တူလည်းပါဝင်ပါတယ်ခင်ဗျာ
ယေမန်နိုင်ငံအယ်ဘီယာဒာဒေတာမှာရှိတဲ့ IS စစ်သွေးကြွလေကျင်းရေးစခန်းတစ်ခုကိုအမေရိကန်ကလေကြောင်းကနေတိုက်ခိုက်တာမှာ IS စစ်သွေးကြွတက်ခိုက်ရေးသမားအများအပြားသေဆုံးခဲ့တယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောပါရယ်။ယေမန်နိုင်ငံဟာအကြမ်းဖက်သမားတွေအတွက်လေကျင်းတင်နန်းတွေအ திக စုဝေးရာနေရာတစ်ခုဖြစ်တယ်လို့လည်းပင်တဂွန်ကပြောပါရယ်။အကြမ်းဖက်အဖွဲ့တွေဟာယေမန်နိုင်ငံတွင်မတီးမငြိမ်ဖြစ်နေတဲ့အခြေအနေတွေနဲ့ကောင်းဆောင်မှုအပိုင်းလှစ်လန့်နေတာတွေကိုအခွင့်ကောင်းယူပြီးနယ်မြေတွေကိုသိမ်းယူဖို့ကြိုးစားနေတယ်လို့ကမ္ဘာအစိုးရဆုံးနိုင်ငံတွေထက်ကတခုဖြစ်တဲ့ယေမန်နိုင်ငံအတွင်းအခြေအနေကိုပိုးပြီးတော့ဆိုးဝါးအောင်လုပ်နေတာဖြစ်ပါတယ်။လက်ရှိအစားအစာနဲ့ဆေးဝါးတွေအကြီးအကျယ်လိုအပ်နေတဲ့တချိန်တည်းမှာကလအဝိုင်းရောကပ်ပေးလဲကြုံနေရပါတယ်။ဒီအတော့အတွင်းအီရန်နိုင်ငံကကြောထောက်နောက်ခံပေးထားတဲ့ဟူတီသဘုံတွေကိုဆော်ရီအာရေဗျာနိုင်ငံကဦးဆောင်ပြီးလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်နေတာမှာအရက်သားတွေထောင်နဲ့ချီတိုက်ဆုံခဲ့ရပြီးဖြစ်တယ်လို့တချို့နေရာတွေမှာရက်ကွက်တွေတစ်ခုလုံးပျောက်သွားတဲ့အထိပါတိုက်ခိုက်ခံရတာတွေရှိခဲ့ပါတယ်
အာဖဂန်နစ္စတန်အရှေ့ပိုင်းကရဲတပ်နဲ့ကြောင့်ဒီကနေ့မှာအကြမ်းဖက်သမားတွေကတိုက်ခိုက်တာကြောင့်လူ90ထဲမှနေသေဆုံးပြီး200ကျော်ထဏ်ရန်ရောက်သွားပါတယ်ဖက်ရှာပီနဲဂါဒက်စ်မျိုးကတနန်းချောင်းအနီးမှာပောက်ခဲပစ္စည်းတွေတင်ဆောင်ထားတဲ့ကားကိုအသေးခံပောက်ခဲပြီးတော့ဒီတိုက်ခိုက်မှုကိုစတင်လာလို့အာနာဘိုင်းနီကပြောပါရယ်အဲဒီနောက်တော့တနတ်သမားတွေဟာတင်နန်းချောင်းကိုပြစ်ခတ်တိုက်ခိုက်တယ်လို့ရဲတပ်ဖွဲ့ဝင်တွေနဲ့လည်းအပြန်အလှန်ပြစ်ခတ်ခဲ့ကြပါရယ်ဂါဒက်စ်မျိုးလူလူကျမ်းမာရေးဌာနအကြီးအကဲဟေဒါယာတူလာဟာမီဒီကပြစ်ခတ်တိုက်ခိုက်မှုကြောင့်သေဆုံးသူတွေထဲမှာအရက်သားတွေရောရဲတပ်ဖွဲ့ဝင်တွေရောပါဝင်တယ်လို့ဆိုပါရယ်ဖက်ရှာပီနဲရဲတပ်ဖွဲ့အကြီးအကဲထိုရာလီယာအဘီဒါနီကလည်းတိုက်ခိုက်မှုအတင်းသိဆုံးသွားတယ်လို့အမည်မဖော်လိုတဲ့ပြည်နယ်အစိုးရဖွဲ့ဝင်တဦးကပြောပါတယ်ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တွေကပြောဆိုထားပြီးမန်ဆူရီစစ်စင်ရေးအနေနဲ့တိုက်ခိုက်တာဖြစ်တယ်လို့တာလီဘန်ပြောခွင့်ရဇဘူးဦးလာမဂျာဟစ်ကပြောပါတယ်ဒီကနေ့မှာပဲတောင်ပိုင်းဂန်ဇနီပြည်နယ်မှာလည်းရဲစခန်းတစ်ခုအလားတူတိုက်ခိုက်ခံရပါတယ်အဲဒီတိုက်ခိုက်မှုအတွင်းရဲတပ်ဖွဲ့ဝင်9ဦးထက်မနည်းသိဆုံးသွားတယ်လို့ AP သတင်းဌာနကဆိုပါတယ်
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီမြန်မာပိုင်းကနေအင်္ဂါနေ့ညဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဘင်္ဂလားဒေ့ရှ်မှာလာရောက်ခုတ်လုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေထဲက60ရက်ခိုင်နှုန်းဟာကလင်းငယ်တွေဖြစ်ပြီးသူတို့တွေကိုနောက်ထပ်6လအကူအညီပေးနိုင်ဖို့ဒေါ်လာ86တန်အရေးပေါ်လိုအပ်နေတယ်လို့ကုလသမဂ္ဂကလင်းများရမုံငွေအဖွဲ့ UNICEF ကပြောပါတယ်။လက်ရှိရမုံငွေ9ရက်ခိုင်နှုန်းသာ UNICEF ကရထားပြီးတော့လိုအပ်နေတဲ့ရမုံငွေတွေချက်ချင်းမရရင်ရိုဟင်ဂျာကလင်းငယ်တွေရဲ့အသက်ရှင်နိုင်ရေးအကူအညီတွေဆက်ပေးနိုင်မှာမဟုတ်ဘူးလို့လည်းပြောပါတယ်။တစ်ချိန်ထဲမှာပဲမြန်မာနိုင်ငံရခိုင်ပြည်နယ်ကပဋိပက္ခတွေကြောင့်ထပ်ပြီးတော့ထွက်ပြေးလာတဲ့ဒုက္ခသည်တပေါင်းကျော်လောက်ဟာဘင်္ဂလားဒေ့ရှ်နဲ့ဆက်အနီမှာဝင်ခွင့်ရဖို့စောင်းစောင်းနေကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကပြောပါတယ်။တနင်္ဂနွေနေ့ကစလို့ရိုဟင်ဂျာဒုက္ခသည်ပေါင်းခန့်မှန်းခြေတပေါင်းကနေတပေါင်းခွဲလောက်ဟာဘင်္ဂလားဒေ့ရှ်နဲ့ဆက်အနီရောက်လာခဲ့ကြကြောင်းကုလသမဂ္ဂရုံးချုပ်ရှိရာဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့ကနေ UNHCR ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။တစ်ချိန်ထဲမှာပဲနိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကဩဂုတ်လနောက်ပိုင်းကစလို့ရခိုင်ပြည်နယ်မြောက်ပိုင်းမှာခြေရွာပေါင်း288ရွာထက်မနည်းဟာမိလောင်မှုတွေကြောင့်လုံးဝတမမဟုတ်တစိတ်တပိုင်းပြည့်စည်ခဲ့ရကြောင်းဂျူရုတပ်ပုံမှတ်တမ်းတွင်အတူတည်ကနေပဲတရင်ထုတ်ပြန်ချပါရယ
်ရှေ့လာမယ့်နိုဝင်ဘာလထဲမှာအာရှနိုင်ငံ၅နိုင်ငံကိုခီးသွားဖို့စီစဉ်ထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအဲဒီခီးစဉ်တွင်ကိုရီးယားစစ်မဲ့ဇုန်ကိုပါသွားနိုင်ဖို့စဉ်းစားနေတယ်လို့သတင်းတောက်တွေကိုအင်ဗီရောကပြောပါရယ်လက်နက်ကင်တပ်ဖွဲ့တွေအများပြားနဲ့လုံခြုံရေးတင်းကျပ်ထားတဲ့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားကအဲဒီစစ်မဲ့ဇုန်ကိုသမ္မတထရမ့်သွားရောက်နိုင်ခွင့်ရှိတယ်လို့တောင်ကိုရီးယားသတင်းမီဒီယာတွေကလည်းခံမှန်းဖော်ပြနေကြပါရယ်ပြီးခဲ့တဲ့ဧပြီလရုံးကတော့ဒုသမ္မတမိုက်ဖန့်စ်အဲဒီကိုသွားရောက်ခဲ့တာရှိတယ်လို့အခုသမ္မတထရမ့်ကအလားတူသွားရောက်မယ်ဆိုရင်ဒီပေါ်မှာမြောက်ကိုရီးယားဘက်ကသူတို့ပေါ်ရန်လုံမှုအဖြစ်မြင်သွားနိုင်မလားဆိုတဲ့အမေးကိုတော့သမ္မတထရမ့်ကတိုက်ရိုက်ဖြေမသွားပါဘူး။သမ္မတရဲ့အာရှ၅နိုင်ငံခီးစဉ်အတွင်းမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်စမ်းသပ်မှုတွေကိုစန့်ကျင်တုံ့ပြန်တဲ့ PR တွေတိုးမြင့်သွားနိုင်ဖို့အပြင်ဒေတာရင်းမှာအမေရိကန်ရဲ့စီးပွားရေးအကျိုးစီးပွားမြင့်တင်နိုင်ရေးနည်းလမ်းတွေလည်းရှာဖွေသွားမှာပါ။ရှိလာ3ရက်နေ့ကနေ14ရက်နေ့အထိသတင်းနှစ်ပတ်ကြာမဲ့ဒီခီးစဉ်တွင်ဂျပန်တောင်ကိုရီးယားတရုတ်ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကိုသမ္မတထရမ့်သွားရောက်မှာဖြစ်တဲ့အကြောင်းအင်ဗီရောကမနေ့ကကြေညာထားပါတယ်ခင်ဗျာ
ဖီနီဇွဲလာနိုင်ငံရဲ့ပြည်내အုပ်ချုပ်ရေးမှူးရွေးကောက်ပွဲမှာလက်ရှိအနာရဆိုရှယ်လစ်ပါတီကပြည်내23ခုထဲက19နေရာမှာအနိုင်ရလိုက်ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲရလဒ်တွေကိုအတိုက်ခံညပေါင်းပါတီဖက်ကပယ်ချလိုက်ပြီးရွေးကောက်ပွဲမဲရလဒ်တွေကိုအပြည့်အဝပြန်လည်စစ်ဆေးပေးဖို့အတိုက်ခံ Democratic Union Roundtable MUD ပါတီရဲ့မဲဆွဲရေးမန်နေဂျာ Georgie Do Britt ကတောင်းဆိုလိုက်ပါတယ်။ပြည်내23ခုထဲမှာတိုက်ခံပါတီဖက်ကအနည်းဆုံးတစ်ဝက်လောက်မှာအနိုင်ရမယ်လို့ခန့်မှန်းထားပေမဲ့ပြည်내5ခုမှာတော့အနိုင်ရထားတာဖြစ်ပါတယ်။နိုင်ငံအရှေ့ပိုင်းဘိုလီဗာပြည်နယ်မှာတော့ရွေးကောက်ပွဲမဲရလာတွေကိုသတင်းလာနေသည့်ဆက်လက်ရေတွက်နေတာပါ။သမ္မတနီကိုလာမာဂူဒူရိုကရွေးကောက်ပွဲရလာတွေဟာသမ္မတဟောင်းဟူဂိုချာဗက်ဇ်ရဲ့လှုပ်ရှားမှုဖြစ်တဲ့ချက်စီမိုရဲ့အောင်မြင်မှုတစ်ခုဖြစ်ရည်ညွှန်းပြီးတော့ဂုဏ်ပြုပြောဆိုသွားပါတယ်။ဗင်နီဇွဲလားပြည်သူတွေအခုလိုလာရောက်မဲပေးခဲ့တဲ့အပေါ်အမေရိကန်ပြည်ထောင်စုကချီးကျူးပြောဆိုပေမဲ့မဲယုံတွေရဲ့နောက်ဆုံးနေရာအပြောင်းလဲတွေကိုကြေညာမပေးတာမဲယုံတွေမှလွတ်လပ်ပြီးတော့ယုံကြည်ထိုက်တဲ့လေလာဆောင်ကြည့်သူတွေမထားရှိတာအတိုက်ခံတွေကိုထောက်ခံတဲ့ဒေသတွေမှာမဲပေးဆက်တွေမလုံလောက်တာရွေးကောက်ပွဲကော်မရှင် ကမဲရလာတွေကိုရည်တွယ်ရမှာနီးပညာပိုင်းအရာစစ်ဆေးနိုင်တဲ့စနစ်မရှိတာဆတဲ့အကြောင်းအရာမျိုးစုံကြောင့်ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုမရှိဘူးလို့ပြောပါရယ်အမေရိကန်နဲ့ဥရောပသမဂ္ဂကသမ္မတမာဒူရိုအစိုးရအပေါ်တန်ခတ်ပိတ်ဆို့မှုတွေနောက်ထပ်ချမှတ်ဖို့စဉ်းစားနေတာဖြစ်ပါရယ
်ပေါ်တူဂီနစ်စပိန်နိုင်ငံဂါစီဂါလီစီယာဒေသမှာလောင်ကျွမ်းနေတဲ့တော်မီကြီးကြောင့်လူပေါင်း40ထက်မနည်းသေဆုံးခဲ့ပြီးဖြစ်သလိုမိုးရွာသွန်းမှုကြောင့်ရောအပူချိန်ကျဆင်းလာတဲ့အတွက်ကြောင့်မှမိသက်သမားတွေမိငင်းတက်ရေးမှအထောက်အကူဖြစ်လာစေပါတယ်။စပိန်နိုင်ငံတွင်မှတော်မီအန်ဒီရဲ့ဆက်ပြီးတော့မြင့်မားနေစေဖြစ်ပေမဲ့ပေါ်တူဂီနိုင်ငံမှာတော့တော်မီလောင်ကျွမ်းမှုကိုအခုတော့ထိန်းချုပ်ထားနိုင်ပြီလို့အာနာမိန်နီကဒီကနေ့မှပြောပါတယ်။ပေါ်တူဂီမှာဝန်ထဲချင်းထိမ့်မဲ့ဖြစ်အင်္ဂါနေ့ကစားပြီး300တာတက်မှတ်လိုက်ပါတယ်။မိခွင်ပြည်သူတွေကြောင့်မိစတင်လောင်ကျွမ်းခဲ့ရတာဖြစ်တယ်လို့နိုင်ငံစလုံးကတာဝန်ရှိသူတွေကပြောဆိုထားတယ်လို့ဟာရီကိန်းမွန်တိုင်းအိုဖီလီယာစီကတိုက်လာတဲ့လေပြင်းတွေကမိညွတ်မိတော့တွေပိုးပြီးတော့ပြန့်နှံ့သွားစေတယ်လို့လည်းဆိုပါတယ်။ဒါဟာလူတွေကရည်ရွယ်ချက်နဲ့တမင်ကြံစီလှုပ်ဆောင်ချက်ဖြစ်တယ်လို့ဂါလီစီယာဒေသအစိုးရအဖွဲ့ခေါင်းဆောင်အယ်ဘာတိုနူနက်စ်ဖီဂျိုကပြောပါတယ်။ပေါ်တူဂီနိုင်ငံမှာလည်းတော်မီယာနှစ်စဉ်ပြဿနာဖြစ်တဲ့ဖြစ်နေလေးရှိပါတယ်အတ္လန္တိတ်သမုဒ္ဒရာတွင်းကတိုက်လာတဲ့လေပြင်းတွေဟာပူပြင်းခြောက်တဲ့ပေါ်တူဂီနိုင်ငံကိုနှစ်စဉ်တိုက်ခိုက်လေးရှိပါတယ်ဇွန်လအတွင်းတုန်းကလည်းတော်မီကြီးကျယ်လောင်ကျွမ်းတာကြောင့်လူပေါင်း64ဦးထက်မနည်းသေဆုံးခဲ့သလို150ကျော်ဒဏ်ရာရခဲ့ပါတယ်ရာသီဥတုပြောင်းလဲမှုကြောင့်တော်မီလောင်ကျွမ်းတဲ့ကာလဟာ2လကနေ5လအထိတိုးလာတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်ခင်ဗျာ
စပိန်နိုင်ငံကနေကက်တလိုနီးယားဒေသအနေနဲ့တီးခြားခွက်ထွက်ပြီးလွတ်လပ်ရေးကြေညာမလားဆိုတာကိုတည်တည်ကွယ်ကွယ်မသိရသေးချိန်မှာပဲကက်တလန်ခွက်ထွက်ရေးသမားကောင်းဆောင်တို့ဦးကိုစပိန်အထက်တရားရုံးကနိုင်ငံတော်ပုံကံဖို့လုံဆောင်မှုနဲ့ထောင်ဒဏ်ချမှတ်လိုက်ပါတယ်။အိုမီနီယမ်ကက်တလန်ယဉ်ကျေးမှုအသင်းကဂျော်ဒီခရူဆက်နဲ့ကက်တလန်ဒေသအလွတ်တော်ဂျူဒီဆန်ချက်စ်တို့ဟာလွန်ခဲ့တဲ့လအတွင်းကျင်းပခဲ့တဲ့ကက်တလန်လွတ်လပ်ရေးဆန္ဒပြပွဲတွေအတွင်းလုံခြုံရေးရပ်တန့်ဖွဲ့ဝင်တွေကိုလက်တုံ့ပြန်ရန်စတယ်ဆိုပြီးအစိုးရရှင်တွေကဆွဆွဲခဲ့ပါတယ်။အခုလိုကက်တလန်ကောင်းဆောင်တွေကိုထောင်ဒဏ်ချမှတ်ခဲ့တာကြောင့်တနင်္လာနေ့ညတုန်းကမြို့တော်ဘာစီလိုနာမှာကာဟွန်တွေအုပ်ခွက်တွေကိုတီးပြီးတော့ဆန္ဒပြခဲ့ကြတာပါ။ဒီအတော့အတွင်းကက်တလိုနီးယားဒေသအကြီးအကဲပစ်ချ်ဒီမွန်ကကက်တလိုနီးယားဒေသလွတ်လပ်ရေးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ကိုကြာလပတင်းနေ့မှာကြေညာမယ်ဆိုပြီးတော့ပြောင်းလဲသတ်မှတ်လိုက်ပါတယ်။အရင်တုန်းကတော့တနင်္လာနေ့မှာကြေညာပွဲဆိုပြီးတော့ပြောဆိုထားတာဖြစ်ပါတယ်။
နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုအောင်တို့ပြောပြပေးခဲ့တာပါရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းကနေတောင်းချီတဲ့ဒုက္ခသည်တွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအစုလိုက်ပြုံလိုက်ထွက်ခွာနေစေဖြစ်ကြောင်းဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကဒီကနေ့ပဲပြောဆိုလိုက်ပါတယ်မြန်မာအာဏာပိုင်တွေကတော့နေရာကိုမစွန့်ကြဖို့တိုက်တွန်းနေတဲ့ဂျာကထွက်ခွာနေကြတာလို့ပြောဆိုတာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကဆက်ပြောပြပါလိမ့်မယ်ရှင်
မြန်မာနိုင်ငံရခိုင်ပြည်နယ်ကမတိမငြိအခြေအနေတွေကြောင့်တနင်္ဂနွေနေ့ကနေစလို့ထပ်မံထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်းခန့်မှန်းကျေ1000ကနေ1000ခွဲလောက်ဟာဘင်္ဂလားဒေ့ရှ်နယ်စပ်အနီးမှာဝင်ခွင့်ရဖို့စောင့်ဆိုင်နေကြတဲ့အကြောင်း UNHCR ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါပဋိပက္ခတွေဖြစ်ပွားရာရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောခရိုင်ကြီးကန်းမြစ်မှာရှိတဲ့ဌာနချုပ်အမှတ်1နေကြားဆောင်တပ်ဖွဲ့ကဒုရဲမှူးကြီးစိုးမြင့်ဦးကတော့သွေးထိုးလုံးစော်မှုတွေကြောင့်အစုလိုက်အပြုံလိုက်ဆက်လက်ထွက်ခွာနေတာလို့ပြောပါတယ်
အခုဒီရပိုင်းမှာမှကျွန်တော်တို့ဒီအလဲတန်းကျော်ပင်လယ်ကမ်းကြီးတို့ကျွန်တော်တို့ဒီတုံးချောင်းဝါနဲ့မဝင်ချောင်းဝါကျမှာရှိတဲ့ဂေါ်လူတာရဒရာဘက်ကနေကူလီသွားတဲ့ဖွဲ့တွေဟာဘူးတီတောင်မြို့နယ်အပိုင်ထဲမှာရှိတဲ့ဘင်္ဂလီကြီးရွာဖွဲ့တွေဖြစ်ပါတယ်လားသူတို့ရဲ့စိတ်ကဲမှာကျွန်တော်အမြင်ပြောရရင်တော့အကြောက်တရားတွေကလွှမ်းမိုးနေရလို့ထင်ပါရောခင်ဗျာဒါကြောင့်ဟိုဘက်ကသွားရင်လားသူတို့ရဲ့အသက်အန္တရာယ်နဲ့သူတို့လုံခြုံမှုတွေဖိတ်ချပြီးဆိုရဲအနေအထားမျိုးလဲတစ်ဖက်ကတွေးနိုင်တယ်လို့တစ်ဖက်ကလည်းသုံးတော့ပြောရဲနှမ်းပြီးတော့မှချင်းကြောက်ပြီးမင်းတို့ဒီမှနေလို့ရှိရင်တော့မင်းတို့ရံပြူမှာပဲမင်းတို့အသက်အန္တရာယ်လဲမင်းတို့တနေ့မဟုတ်တနေ့မင်းတို့သေမှာပဲအဲ့လိုမှမဟုတ်ဘူးဆိုရင်လည်းငါတို့ကမင်းတို့လာပြီးတော့မင်းတို့ဆွေမျိုးမိသားစုကိုငါတို့ကိုယ်ရင်လာပြီးတော့တတ်ဖြတ်မှာပဲဆိုတဲ့ဒီလိုကျွန်တော်တို့ဆက်သွယ်မှုတွေနဲ့ဒါအကြောက်တရားတွေကိုသူတို့ကြိုက်ပင်းပြီးတော့မှဒါလှုပ်ဆောင်နေတယ်လို့ကျွန်တော်အနေနဲ့တော့ဒါသုံးသပ်မိပါတယ်
မျိုးတကြီးကျေးရွာကရိုဟင်ဂျာမွတ်စလင်တအုပ်ဖြစ်တဲ့ကိုလာထွန်းကတော့အာနာပိုင်နေရဲ့ကန့်သတ်မှုဖိနှိပ်မှုတွေကြောင့်စိုးရိမ်စိတ်တွေနဲ့အဆုလိုက်အပြုံလိုက်ဆက်လက်ထွက်ခွာနေကြရတာလို့ပြောပါတယ
်ဒီမှာလူတွေအဲ့လိုပြေးပြေးနေရတဲ့ဟာကအစအညွန့်ညွန့်ကြည့်တယ်လို့ပါဒီဒီတမှာအဲ့လိုပြီးခဲ့တဲ့တိုက်ခိုက်မှုတွေအဲ့လိုမဖြစ်တာတော်တော်ကြာပြီဒါမှမဟုတ်ကျွန်တော်တို့ရိုဟင်ဂျာတွေအသွာလာတွေကလုံးဝကိုတင်းတင်းချက်ချက်ကိုကန့်သတ်တာတယ်လူတွေကိုတော်လာဘူးမဖြစ်ဘူးပြီးတော့ဈေးတွေပါတွေလည်းအခုတိ ဖွင့်မပြေဘူးအနာပိုင်းတွေကပြီးတော့လူတွေမှာအလို့မရှိအခိုင်မရှိနဲ့စားအောင်နေတော်တော်လေးကိုအဲ့လိုတက်တက်နေရတဲ့ဒုက္ခတော့ရောက်နေရတဲ့လူတွေကပြီးတော့ဘူတလော့အနာပိုင်းတွေကလူတွေကိုဟို NVC ကတကူအထင်အရမ်းမှပြားပေးပြီးတော့ဟိုလက်ခံဖို့ NVC ကကိုကျွန်တော်တို့အဲ့လိုအထင်ပေးဖို့ကြိုးစားနေတယ်တလော့ကပဲခြေစားဆိုတဲ့ယူအမှာတွားပြီးတော့သူတို့က NVC လက်မကင်ရောလုံးရှင်းမရှိပြိမဲ့ပါအရင်ဆိုတော့ကျင်းကြော်လာရှိတယ်ပြီးတော့ဒီဒီတာမှာတရားဥပဒေစွန့်ဝေးဆိုတာလည်းမရှိဘူးပြီးတော့ကျွန်တော်တို့ဟိုတရားမျှတမှုဆိုတာလည်းရှိဘူးဆိုတော့လူတွေကဟိုတော်မင်းချက်မေးပြီးတော့သိပြီးတော့နေမနေရဘူးမနေရှင်ဘူးပေါ့
ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာသူ9သိန်းကျော်အထိရှိနေပြီလို့ကုလသမဂ္ဂကခန့်မှန်းထားသလိုနောက်ထပ်ထွက်ပြေးနေကြတဲ့သတင်းတွေလည်းထွက်ပေါ်နေတာပါဒူရဲမူကြီးစွန့်မြင့်ဦးကတော့မြန်မာအာဏာပိုင်တွေကအကူအညီနဲ့လုံခြုံရေးအတွက်တာဝန်ယူစောင့်ရှောက်ပေးဖို့ကမ်းလှမ်းတာရှိခဲ့ပေမဲ့လက်မခံဘဲဆက်လက်ထွက်ခွာနေတာဖြစ်ကြောင်းပြောပါတယ
်စက်တင်ဘာ15ရက်နောက်ပိုင်းလောက်ကစပြီးဒီတလပတ်ဝန်းကျင်လောက်တွင်မှာဒါအစုလိုက်ပြုံလိုက်နဲ့မိသားစုတွေဟာအိုးအိမ်ကြီးစုံကရှိတဲ့ပစ္စည်းတွေကိုပေးရပေးထူခွဲရထူခွဲဆိုပြီးရောက်လာတဲ့အနေအထားဒါနဲ့ပတ်သက်ပြီးကျွန်တော်တို့တာဝန်ရှိတဲ့ဖွဲ့စည်းတွေကျွန်တော်တို့ UN အဖွဲ့အစည်းတွေကျွန်တော်တို့နိုင်ငံတော်အတိုင်းနိုင်ငံရုံးနဲ့ပြည်ထောင်စုဝန်ကြီးများသက်ဆိုင်ရာ NGO ဖွဲ့စည်းတွေကနေပြီးတော့စားရေးအိတ်ခါတွေကိုတောက်ပံ့ပေးမယ်နေစရာအိမ်မရှိရင်လည်းပြန်လည်တည်ဆောက်ပေးမယ်ရှိပြီးသားအိမ်ကိုလည်းအေးအေးချမ်းချမ်းသွားလို့ရတယ်လုံခြုံရေးနဲ့ပတ်သက်ပြီးတော့လည်းအကာအကွယ်ပေးနိုင်ပါတယ်လုံခြုံမှုပေးနိုင်ပါတယ်ဆိုတာကိုသူတို့လက်မခံတော့ဘယ်နဲ့တွားနေတဲ့အနေအထားမျိုးကတော့အခုချိန်ကြီးကျွန်တော်တို့လေမြန်ကွင်းကမ်းခြေမှာရှိတဲ့လူတစ်ထောင်ကျော်ဂေါတုတရာတရာနာမှာရှိတဲ့လူတစ်ထောင်ကျော်ဒီတိုင်းတောင်ပြင်မှာရွက်ထည်တဲ့ထိုးပြီးနေတဲ့အနေအထားကြည့်ရင်ဒါကျွန်တော်တို့ဒါပေါ်လွင်စေတဲ့ချက်ပါပဲခင်ဗျာ
ကုလသမဂ္ဂရုံးချုပ်ရှိရာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာတော့တနင်္ဂနွေနေ့ကနေစလို့ထွက်ပြေးလာကြတဲ့ဒုက္ခသည်တွေဟာဒီကနေ့မနက်အထိဘင်္ဂလားဒေ့ရှ်ဘက်ကလေကွင်းတွေမှာသာနေနေကြရပြီးမြန်မာနိုင်ငံဘက်ခြမ်းကတနက်တန်တွေကြားနေရပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဝင်ခွင့်ရဖို့စောင့်ဆိုင်းနေကြရတော့မယ်လို့လည်းဒုက္ခသည်တွေရဲ့ပြောဆိုချက်ကိုကိုးကားဖော်ပြခဲ့သလိုထွက်ပြေးလာသူဒုက္ခသည်တွေရဲ့ပုံတွေကိုကောင်းကင်ကနေရိုက်ကူးထားတဲ့ဗီဒီယိုတွေကိုလည်းပြသခဲ့တာပါ။တစ်ချိန်တည်းမှာပဲနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့Human Rights Watch ကဩဂုတ်လနောက်ပိုင်းကနေစလို့ရခိုင်ပြည်နယ်မြောက်ပိုင်းမှာကျေးရွာပေါင်း288ရွာထက်မနည်းဟာမီးလောင်မှုတွေကြောင့်လုံးဝဒါမှမဟုတ်ဒစိမ့်တစ်ပိုင်းပျက်စီးခဲ့ကြရာကြောင့်ဂျိုရုတပ်ပုံမှတ်တမ်းတွေနဲ့အတူဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်ရှင
်။မဆုမွန်တင်ပြခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်ထက်မှာပဲဘင်္ဂလားဒေ့ရှ်နယ်စပ်မှာရင်ဂျာဒုက္ခသည်အရေးကိုသတင်းသွားယူရာကဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဖမ်းဆီးပြီးတရားစွဲခံရတဲ့မြန်မာသတင်းတောင်နှုတ်ဦးရဲ့အမှုကိုဘင်္ဂလားဒေ့ရှ်အစိုးရကပြန်လည်ရုပ်သိမ်းလိုက်ပြီးဒီကနေ့ပြန်လွှတ်ပေးလိုက်ပါပြီ။နိုင်ငံရေးနယ်စပ်ရေးတင်းမာမှုအရှိန်မြင့်နေချိန်မှာဓာတ်ပုံသတင်းတောင်နှုတ်ဦးကိုပြန်လွှတ်ပေးတဲ့အပေါ်မြန်မာသတင်းသမားတွေကလည်းကြိုဆိုလိုက်ကြပါတယ်။အကြောင်းစုံကိုကိုညံဝင်းအောင်ကတင်ပြမှာပါရှင်။
ဂျာမနီနိုင်ငံ GEO မဂ္ဂဇင်းအတွက်ရိုဟင်ဂျာဒုက္ခသည်တွေအကြောင်းဓာတ်ပုံရိုက်ကူးဖို့တာဝန်ပေးခံရတဲ့အလွတ်တပ်ပုံသတင်းတော့ကိုမင်းစရာဦးနဲ့ကိုခွန်လက်တို့နှစ်ဦးကိုစက်တင်ဘာလ9ရက်နေ့ကော့ဆက်ဘဇားမှာဖမ်းဆီးပြီးတချို့မှုနဲ့ဆွဆွဲခဲ့ပြီးနောက်ပိုင်းမှာတော့အလေအပတ်ဗီဇာနဲ့သတင်းယူတဲ့အတွက်ဆိုပြီးအရေးယူခဲ့ပါတယ်။အခုတော့သူတို့ပေါ်ဆွဲဆိုထားတဲ့အမှုကိုပြန်လည်ရုပ်သိမ်းပြီးအင်္ဂါဒီကနေ့နေ့လယ်မှာပြန်လွှတ်ပေးလိုက်ပြီးဖြစ်တယ်လို့မြန်မာသတင်းတော့နှစ်ဦးရဲ့အမှုကိုလိုက်ပါဆောင်ရွက်နေတဲ့ဘင်္ဂလားဒေ့ရှ်ရှိနေMr. Jotamoi Barau ga VOA ကိုပြောပါတယ
် Officially the government has decided to drop the case so far we came to know from our sources
အစိုးရကဒီအမှုကိုတရားဝင်ရုပ်သိမ်းမှုစွန့်ပြလိုက်တယ်လို့သက်ဆိုင်ရာကတချင်ကျွန်တော်တို့သိခဲ့ရပါတယ်ဒါကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကနေသူတို့ကိုထွက်ခွာခွင့်ပေးလိုက်တာပါအခုတော့သူတို့ဒီကနေထွက်သွားကြပါပြီ
ကိုမင်းစရာဦးနဲ့ကိုခွန်လက်တို့နှစ်ဦးဟာဘင်္ဂလားဒေ့ရှ်ဘီမန်းလီကျောင်းလိုက်တဲ့ဒေသစံတော်ချိန်နေ့လယ်12နာရီခွဲလောက်မှာဒါကာမြို့ကနေထိုင်းနိုင်ငံကိုထွက်ခွာသွားကြောင်းရှေ့နေဘာရာဦးကပြောပါတယ်။သတင်းတောက်တွေဘင်္ဂလားဒေ့ရှ်မှာကြံခဲ့တဲ့ကင်မရာနဲ့လုပ်ငန်းသုံးပစ္စည်းတွေကိုတော့သူတို့ရဲ့ရှေ့နေကမကြခင်မြန်မာပြည်ကိုပေးဖို့မှဖြစ်ပါတယ်။အခုလိုအမှုကိုရုပ်သိမ်းပြီးမြန်မာသတင်းတောက်နှစ်ဦးကိုပြန်လွှတ်ပေးတဲ့အပေါ်ကြိုးဆိုကြောင်းနဲ့နောက်မှမြန်မာသတင်းသမားတွေသင်ခန်းစာယူဖို့လိုကြောင်းမြန်မာနိုင်ငံသတင်းကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကပြောပါတယ်။
ကျွန်တော်တို့ကဒီသတင်းတော့လေပြန်လွှတ်လာတာကျိုးကျိုးပဲဟိုမင်းကနေဆိုရမယ်ဒီလိုလွှတ်ပေးတဲ့ဟာကလွှတ်တဲ့ဟာကိုလွှတ်ဆောင်တယ်လို့မြင်တယ်နော်တခုပဲဟိုနောက်သတင်းသမားတွေအနေနဲ့တော့ဟိုဒီကားနေဒီကိစ္စနေသတင်းသွားယူတဲ့ခါမှာသတင်းသမားဗီဇာနဲ့ journalist ဗီဇာနဲ့ဖြောက်ဖို့ဆိုတဲ့ဟာမျိုးကိုသင်ခန်းစာယူဖို့တော့လိုတယ်ထင်တယ်ဟိုအဲလိုမျိုးမဟုတ်ခင်တော့
တို့ဘက်ကနေဥပဒေကြောင့်ရတာပြီးရတဲ့အနေအထားမျိုးဖြစ်နိုင်တယ်ပေါ့နော်။ဆိုတော့ဒီဒီအန်နေလည်းကျွန်တော်တို့သင်္ကန်းသာယူဖို့လည်းလိုတယ်လို့ထင်ပါတယ်
။ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနေဆက်မှာရိညာဒုက္ခသည်အရေးနဲ့ပတ်သက်လို့တင်းမာမှုရှိနေခြင်းမှာအခုလိုတပ်ပုံသတင်းတော်နှစ်ဦးကိုပြန်လွှတ်ပေးတဲ့ဘင်္ဂလားဒေ့ရှ်ရဲ့လို့ရပေါ်ကြိုဆိုရမှာဖြစ်တယ်လို့ဂျပန် NHK သတင်းတော်ကိုတီဟာသွေးကပြောပါတယ
်။သူတို့ယောက်ပြန်လွှတ်တော့ဆိုတော့ပြန်ဝန်တာဖို့ကောင်းပါလေ။ကိုမေးပြဦးလို့ဘန်းခံရတဲ့ဆရာနိုင်ငံငယ်နေမိမှာဖြစ်ပေါ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံတင်းမာမှုရှိနေတဲ့အချိန်ဖြစ်နေတဲ့အတွက်ကြောင့်မလို့ဒီလိုလိုဒီနှစ်ယောက်ကိုဖားလိုက်တဲ့ကိစ္စကကျွန်တော်တို့ဒီတင်းမာမှုပို့ပြီးတော့ဟိုပြင်းထန်သွားပြီဒါပေါ်တော့အဲ့ချိန်တွေကကျွန်တော်တို့ဒီတင်းမာမှုတွေရောချဖို့ဆိုရင်ဒီနှစ်ယောက်ကိုဟိုဆိုပေးဖို့လိုလိမ့်မယ်ပေါ်ဒီနှစ်ယောက်ရဲ့သူတို့မှာရင်းပြီးတော့ပေါ့နော်တကယ်ကဆရာရှောက်ရတဲ့ဒီကံမျိုးပေါ့နော်အလျှောက်ပေးတဲ့ကျွန်တော်တို့ဒီလိုဝင်သွားပြီးတဲ့အတွက်ကိုအော်ဒီဘွေမြူပဲနဲ့ပေါ့အလုပ်ပေးတယ်မဟုတ်ဘူးဆိုရင်ဒါတမင်တကာပမာသင်းတော့မဟုတ်လို့ဖမ်းနေဆိုရတဲ့ဘောနဲ့တင်မမှုတဲ့ပုံဖြစ်နိုင်တယ်လို့ကျွန်တော်ယူဆပြီးဒီကိစ္စလွတ်ပေးလိုက်ရင်ကောင်းမယ်ပေါ့နော်အကောင်းမကူရအောင်ပေါ့ကျွန်တော်တို့တွေကတွေးခဲ့တယ်ဟိုဟာလူလဲလူလာခဲ့တယ်အခုတိုင်းဖြစ်လာတဲ့တော့ဝမ်းသာပါတယ
်အာစာလူခေါ်တဲ့ရိုဟင်ဂျာအကြမ်းဖက်အဖွဲ့ကရခိုင်ပြည်မြောက်ပိုင်းဒေသကလူညုံရေးကင်းစကန်30လောက်ကိုဩဂုတ်လ25ရက်နေ့မှာဝင်ရောက်တိုက်ခတ်ခဲ့ပြီးနောက်မြန်မာစစ်တပ်နဲ့လူညုံရေးတပ်တွေကနေမြေရှင်းလင်းရေးလုပ်စဉ်မှာရိုဟင်ဂျာဒုက္ခသည်5သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတယ်လို့ကုလသမဂ္ဂအဖွဲ့တွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီး AH မာမုတ်အလီဟာလာမယ့်နိုဝင်ဘာလတည်းမြန်မာနိုင်ငံနေပြည်တော်မှာကျင်းပမယ့်73ကြိမ်မြောက် ASEAN အစည်းအဝေးကိုတက်ရောက်ဖို့ရှိပြီးအဲ့ဒီမှာရိုဟင်ဂျာဒုက္ခသည်အရေးကိုအဓိကထားဆွေးနွေးသွားဖို့ရှိတယ်လို့သိရပါတယ်ခင်ဗျာ
။ကုညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအင်ကာနေ့ညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာမှာလည်းအလွယ်တကူဖတ်ရှုနိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ EDM 3အင်္ဂလိပ်စာသင်ခန်းစာတွေကို Radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ Video အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်အင်္ဂလိပ်စာနဲ့မတ်ကြီးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ပါတယ်ရှင်။အခုဆက်လက်ပြီးတော့နေပြည်တော်လေးစိတ်မှာလက်နက်တွေဖန်ဆီးရမိတဲ့နောက်ဆက်တွဲအခြေအနေကိုတင်ပြပေးပါမယ်။နေပြည်တော်ပြည်ပြည်ဆိုင်ရာလေးစိတ်တရားမဝင်လက်နက်နဲ့မူရည်ဆေးဝါးဖန်ဆီးမှုနဲ့ပတ်သက်လို့ဆက်လက်ရှာဖွေစစ်ဆေးရမှာတနက်တချို့ကိုထပ်မံသိမ်းဆည်းရမိခဲ့ပြီးတန်တရားရှိသူတချို့ကိုလည်းထပ်မံဖန်ဆီးရမိခဲ့ကြောင်းပြည်ထရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။အမှုရနောက်ဆုံးအခြေအနေနဲ့ပတ်သက်လို့နေပြည်တော်မှာပြည်ထရေးဒုတိယဝန်ကြီးကသတင်းထုတ်တွေကိုပြောကြားခဲ့တာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းထုတ်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
နေပြည်တော်ပြည်ပဆိုင်ရာလေစိတ်မှာအရင်သမရဦးသိန်းစိန်ဇိုးဝလက်ထက်ကပြည်ထောင်စုဝန်ကြီးဟောင်းဦးတင်ဆန်းရဲ့တားဖြစ်သူဖြိုးကိုတင်ဆန်းတဲ့ပေါင်းပါစီကနေတရားမဝင်လက်နက်နဲ့မွေးဆေးဝါးတွေကိုဖမ်းဆီးရမိခဲ့ပြီးနောက်ပိုင်းဂွင်းဆက်တရားခဏ်တွေကိုစုံစမ်းနေပြီးဒီကနေ့ထိလူစနစ်ရောက်လက်နက်21လက်ဖမ်းဆီးသိမ်းဆီးထားတယ်လို့ပြည်ထောင်စုဒုတိယဝန်ကြီးဗိုလ်ချုပ်အောင်စိုးကပြောပါတယ
်။တရားခဏ်တွေစစ်ဆေးလို့ရတဲ့ချက်တရားနေပြီးဂွင်းဆက်တရားခဏ်တွေဆက်လက်ဖော်ထုတ်ပြီးတော့ကျွန်တော်လက်နက်တွေဆက်လက်ပြီးဖော်ထုတ်သိမ်းဆီးခဲ့ရှိပါတယ်။ဒါပထမနေ့မှာတော့ကျွန်တော်အလုံးပေါင်းကျွန်တော်တို့73လက်သိမ်းဆီးပြီးဖြစ်ပါတယ်ဒီကနေ့တော့ကျွန်တော်တို့လက်နဲ့ရှစ်လက်ထပ်မှန်ပြီးသိမ်းဆီးရမိပါတယ်ကျွန်တော်ဒီကနေ့အထိတော့ကျွန်တော်တရားခဏ်12ရောက်ကျွန်တော်တို့ဖမ်းဆီးထားဖြစ်ပါတယ်ဝင်းဆက်တရားခဏ်တွေလည်းဆက်လက်ဖော်ထုတ်နေပါတယ်ရရှိတဲ့အချိန်ဒီအားလုံးလည်းကျွန်တော်တို့သတင်းဆက်လက်ပြီးထုတ်ပြန်ပေးပါမယ
်ကျင်းရှိရဲ့လက်နက်တွေနဲ့ဝင်းဆက်တရားခဏ်တွေကိုဖမ်းဆီးသိမ်းဆီးဖို့ကိုဦးစားပေးဆောင်ရွက်နေတယ်လို့ပြည်ထောင်ဒုတိယဝန်ကြီးကဆက်ပြောပါတယ
်အဓိကတော့ကျွန်တော်ခုနပြောသလိုပဲကျွန်တော်တို့ကျန်ရှိနေတဲ့လက်နက်တွေနဲ့ဝင်းဆက်တရားခဏ်တွေအားလုံးကိုကျွန်တော်တို့အမြန်ဆုံးဖမ်းဆီးရမိမှုနဲ့သိမ်းဆီးရမိမှုဒါအရေးကြီးဆုံးဖြစ်တဲ့အတွက်ကျွန်တော်ကစားပြီးလုပ်နေပါတယ်ခင်ဗျ။အဲလုပ်တဲ့လုပ်ငန်းစဉ်အားလုံးမှာလည်းကျွန်တော်တို့တက်ဆိုင်ရာဌာနအားလုံးနဲ့လည်းပေါင်းဆက်ပြီးဆောင်သွားမှာပါ။တည်ဆဲဥပဒေပေါ်မှာချိုးဖောက်တဲ့လုပ်ငန်းစဉ်တွေအားလုံးလည်းကျွန်တော်တို့ဖော်ထုတ်ပြီးဆောင်သွားမှာပါ
။လက်ရှိမှာတော့ဖြုတ်ကိုတင်ဆန်းကိုတရားမဝင်လက်နက်ကင်ဆာမှုမွေးပုံးမာတွေနဲ့အမှုပွင့်ဆောင်ရထားပြီးအခုလိုမွေးဆေးဝါးနဲ့လက်နက်တွေကိုအတူတကွဖမ်းဆီးရမိတဲ့အတွက်အကြမ်းဖက်ဥပဒေနဲ့လည်းညှိစွန်းတယ်လို့မြန်မာနိုင်ငံလွတ်လပ်တော်ရှိနေများအသင်းအထွေထွေတွင်းရေးမှုဦးသိန်းတန်းဝန်းကတုံ့တက်ပြပါတယ်
။လောလောဆယ်ရတဲ့ဆိုစွန်းနှန်းစစ်စစ်တဲ့ကာလပေါ့နော်ကာလဆိုတဲ့အခါကျတော့ဟိုလောလောဆယ်လောက်ကန်ဆောင်ကြတယ်မဆိုးပါဘူးမြန်မာတဲ့ဟိုအေးစ်ကုမ္ပဏီဝင်စုဝင်စီးတာတော့ချက်ချင်းနှိမ့်နေခြင်းတော့ဂျန်နယ်နေလိုက်တာအဲ့ဒီကောင်းပါတယ်ဒါပေမဲ့ညိတာတွေအများကြီးပါတယ်လက်နက်မှုတွေတော့တော့လက်နက်နဲ့မွေးရစိနဲ့အတူတွဲမိတဲ့အတွက်ဒါအကျန်းဖက်ဥတွေလည်းညိနေတယ်နော်
ဖြူကိုတင်ဆန်းဟာ2012ခုနှစ်ကအေရတိုင်းဒေတာကြီးမြောင်မြမြို့နယ်ကနေကြံ့ခိုင်ရေးပါတီကနေဝင်ရောက်ရှင်ပြိုင်ခဲ့တဲ့ကိုယ်စားလှယ်တော်ဖြစ်ခဲ့က ACE ကုမ္ပဏီရဲ့အကြီးအကဲတူဖြစ်ပြီး ACE ကုမ္ပဏီဟာဆောက်လွေလုပ်ငန်းဟိုတယ်လုပ်ငန်းတွေကိုအဓိကလှုပ်ဆောင်တဲ့ကုမ္ပဏီတစ်ခုဖြစ်ပါတယ်။မင်းညာပိုင်းကရန်ကုန်မြို့တာကိတာမြို့နယ်ရှုကင်းသာပလန်းမှာရှိတဲ့ဖြူကိုတင်ဆန်းပိုင်ဆိုင်တဲ့ ACE ကုမ္ပဏီဝင်ကိုရဲတပ်ဖွဲ့တွေကရှာဖွေစစ်ဆေးမှုတွေဆက်လက်ပြုလုပ်ခဲ့ရမှာတော့တနက်နေ့မွေးစွာအချုပ်ကိုထပ်မံရှာဖွေဖမ်းဆီးရမိခဲ့ပြီးကုမ္ပဏီကိုလည်းချိတ်ပိတ်ခဲ့ပါသေးတယ်ခင်ဗျာ။
ဘာလို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်အထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတော်ရှင်တွေစီကပြောစရာရှိတာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။
VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာပါအခုဆက်လက်ပြီးတော့ဖားကန်ဘက်ကအမြင့်ပြမှုအကြောင်းကိုတင်ပြပေးပါမယ်ကချင်ပြည်နယ်ဖားကန်မြို့နယ်လုံကင်းကျေးရွာအုပ်စုထဲမှာရေမဆဲကြောက်ရှာဖွေသူတွေဟာဒီကနေ့အင်္ဂါနေ့ကကဘာကြောက်ကျော်မြေစာပုံပြိုကျတာကြောင့်၃ဦးထက်မနည်းပါသွားပြီးတော့2ဦးသေဆုံးခဲ့ပါတယ်ဒီအကြောင်းပြည်စုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်မကြခဏဆိုသလိုမြေစာပုံပြိုကျမှုတွေနဲ့လူသေဆုံးမှုတွေဖြစ်နေတဲ့ကချင်ပြည်နယ်ဖားကန်မြို့နယ်အတွင်းကလုံခင်းကျေးရွာအုပ်စုမှာအောက်တိုဘာလ18ရက်နေ့ကရေမဆဲကြောက်ရှာဖွေသူတွေကဘာပြူပြီးသေဆုံးဒဏ်ရာရမှုတွေဖြစ်ခဲ့ပါတယ်။ဖားကန်မြို့နယ်တဲကပြည်သူ့တော်ကိုယ်စားလှယ်ဦးတာစီလဆိုင်ကတော့ကဘာကနည်းနည်းမြင့်တယ်လို့ကြောက်ရှာသူတွေကရေနဲ့ထိုးပြီးရှာဖွေရကနေကဘာပြူပြီးလူသေဆုံးမှုတွေဖြစ်ခဲ့တာလို့ဆိုပါရယ်
။ဖားကန်ရဲ့ဆိုရင်တော့မြောက်ဘက်ကမှာပေါ့ကျဆွာလုံးကြီးအုပ်စုပေါ့ဒါသေးရနာပေါ့အဲ့ဒီကဘာကြီးမိုးနေတဲ့ပေါက်ပါသူကရေနဲ့တိုးနေတဲ့ကျတော့လေအမကြီးအဲ့လိုဖြစ်နေရတော့အဲ့ဒီတိုင်းကတော့အများသားလူတွေကိုချပေါ့သူတို့ဒီမှာအနေထားရအဲ့လောက်ရှိတဲ့အပေါ်ကနေပြေးပြေးတော့တော့ဆိုင်ကဲချလာတယ်ဆိုတော့ဘေးမှာရှိတဲ့ဟာတွေမှာလည်းရှင်းနေပါပြီဆိုင်ကြတော့ဆိုင်တဲ့အနေထားပေါ့
ဖားကန်မြို့နယ်အတွင်းကလုံခင်းကျေးရွာအုပ်စုမှာပဲဇူလိုင်လ15ရက်နေ့ကမြေစာပုံပြိုကျတာကြောင့်ရေမဆဲကြောက်ရှာဖွေသူတွေက၄ဦးထက်မနည်းမြေစာပုံပြိုကျပြီးအထဲမှာပါသွားပြီးသေဆုံးမှုတွေရှိခဲ့တာပါ။နတ်မော်ကျေးရွာမှာတော့ဇွန်လ10ရက်နေ့ညနေပိုင်းကကဘာပြိုတဲ့အတွက်ရေမဆဲကြောက်ရှာဖွေသူတွေကလူ2ဦးသေဆုံးပြီး9ဦးထက်မနည်းပြင်းထန်တဲ့ဒဏ်ရာတွေရတဲ့အတွက်ဆေးရုံပို့ပြီးတော့ကုသခဲ့ရပါတယ်။ဒီလိုကဘာပြိုမှုတွေမြေစာပုံပြိုကျမှုတွေမကြာခဏဖြစ်နေပေမဲ့ရေမဆဲကြောက်ရှာဖွေသူတွေကတော့ရောပါသွားတာမရှိဘဲထောင်ထဲချီရှိနေပြီးကြောက်စိမ့်တူးဖော်နေတာတွေကိုဆက်လုပ်နေတယ်လို့လည်းဒေသခံတွေကဆိုပါတယ်။ကြောက်မြက်တူးဖော်မှုမသိတဲ့ကုမ္ပဏီတချို့ကလည်းရန်နာထားပေမဲ့လည်းဆက်ပြီးတော့ပြန်လုပ်နေတာတွေ့ရတယ်လို့လည်းဒေသခံတွေကဆိုပါတယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်စိတ်မူအုပ်စုနတ်မော်ကျေးရွာအတွင်းမှာရေမဆဲကြောက်ရှာဖွေသူတွေဟာကြောက်ကဘာပြိုကျတဲ့အတွက်ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကလည်းလူ9ဦးသေဆုံးခဲ့ပြီးတချို့ဒဏ်ရာတွေရခဲ့ပါတယ်။2016ခုနှစ်ထဲမှာပဲမြေစာပုံပြိုကျတာကြောင့်လူဒရာစင်ကျော်သေဆုံးခဲ့ရပြီးတဲ့နောက်မှာတော့ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကကြောက်စိမ့်တုဖော်မှုတွေကြောင့်ဖြစ်လာတဲ့လူသက်ပေါင်းများစွာဆုံးရှုံးမှုတွေပါဝင်သဘောပေါဝင်ခြင်းဆိုင်ရာဆိုးကျိုးတွေနဲ့ပတ်သက်လို့လွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့ထီတောင်းဆိုမှုတွေလည်းရှိခဲ့တာပါအစိုးရအဆက်ဆက်စီးကမ်းမဲ့ကြောက်စိမ့်တုဖော်မှုတွေကိုအစိုးရတည်အနေနဲ့စီးကမ်းတင်းကျပ်မှုမလုပ်နိုင်ခင်မှာစိုင်းငံ့ထားဖို့အတွက်ကိုလည်းGlobal Witness အပါအဝင်သဘောပေါဝင်ခြင်းရေလှုပ်ရှားနေတဲ့အဖွဲ့တွေက2016ခုနှစ်ထဲမှာတောင်းဆိုထားပါတယ်ရှင
်။မအေးမသတင်းပေးပို့ခဲ့တာပါ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ချင်ပေးစာတွေပေးပို့လို့ရင်တော့ VOA ရဲ့ email လိပ်စာ bemis@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်။မကြာခင်ည9နာရီခွဲမှာတော့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်္ဂါနေ့ညအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာစံတော်ချိန်ည9:00နာရီခွဲဒုတိယပိုင်းနာရွေးအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်နဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းတွေကိုနားဆင်ကြရမှာပါအခုရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုနားဆင်ရပါမယ်ဦးသိန်းထိုက်ဦးတင်ပြပေးပါလိမ့်မယ်ရှင်
ဘဝအင်အားကြီးနိုင်ငံ6နိုင်ငံနဲ့အီရန်ကြား2015ခုနှစ်ကသဘောတူညီထားတဲ့နျူကလ িয়ার အစီအစဉ်ပြသရေးသဘောတူညီချက်ကိုအီရန်ဘက်ကလိုက်နာတယ်ဆိုတာဒီပြုဖို့သမ္မတဒေါ်နယ်ထရန့်ကညင်းဆိုလိုက်ပါတယ်။ဒါကြောင့်လဲနျူကလ িয়ার ရေးအီရန်နဲ့ဘာဆက်လုံမလဲဆိုတာကိုအမေရိကန်ကွန်ဂရက်လွှတ်တော်အနေနဲ့ဆုံးဖြတ်ရတော့မှာဖြစ်ပါတယ်။အီရန်နဲ့နျူကလ িয়ার သဘောတူညီချက်ဘာဆက်လုံမလဲသတင်းမဲ့ဒေါ်ကြာဆောင်စားနေချိန်မှာပဲသမ္မတဒေါ်နယ်ထရန့်က
We cannot and will not
အီရန်အနေနဲ့သဘောတူညီချက်တိုင်လိုက်နာတယ်ဆိုတာကိုသူ့အနေနဲ့အတည်ပြုမပေးနိုင်တဲ့အကြောင်းနဲ့အတည်ပြုမှမဟုတ်တဲ့အကြောင်းပြောဆိုသွားခဲ့ပါတယ်။တပ္ပတာဟောဥပမာထားခဲ့တဲ့သမိုင်းဝင်သဘောတူညီချက်အတိုင်းဆက်ပြီးအကောင့်ထဲမဖော်နိုင်တာကိုလက်ရှိတပ္ပတာဒေါ်နယ်ထရန့်အစိုးရကခုခံကာကွယ်ပြောဆိုနေပါတယ်။သဘောတူညီချက်အရအီရန်ဘက်ကနျူကလ িয়ার ရေးလှုပ်ရှားမှုတွေကို10နှစ်ရပ်ဆိုင်ထားဖို့ဖြစ်ပါတယ်။ဒါပေမဲ့လည်းအီရန်ရဲ့မင်းဆိုင်ဒုံးကျည်အစီအစဉ်နဲ့တခြားကိစ္စတွေကိုတော့သဘောတူညီချက်မှာထည့်သွင်းမထားပါဘူး။ကလပ်ဘက်ကဆရာအမေရိကန်သံတမန်ကြီးနစ်ကီဟေလီက ABC ရုပ်သံကိုအခုလိုပြောပါလ
ေ They have to hold them
accountable. ဒီကိစ္စတာဝန်ယူမှုရှိလာအောင်ကျမတို့လုပ်ရပါလိမ့်မယ်။အခုကျမတို့တွေ့နေသလိုကဘာတဝမ်းကအကြမ်းဖက်မှုတွေကိုသူတို့ဆက်ပြီးထောက်ခံပေးနေလို့မရပါဘူး။အီရန်ကိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံဖြစ်စေမယ်။ပယ်ထိန်သုံးဒုံးကျည်စမ်းသပ်ပစ်ခတ်နေတာတွေလည်းရပ်ဆိုင်းရပါလိမ့်မယ်။
ဣသရေလဝန်ကြီးချုပ်ကတော့သမ္မတထရန့်ရဲ့ပြောဆိုချက်ကိုကြိုဆိုပါတယ်။ဒါပေမဲ့လည်းသဘောတူလက်မှတ်ရေးထိုးခဲ့တဲ့အင်အားကြီးနိုင်ငံတွေကသူတို့ဘက်ကစိတ်မသက်မသာဖြစ်တယ်ဆိုတာကိုထုတ်ဖော်ပြောဆိုနေကြတာပါ။ဂျာမန်နိုင်ငံဈာယီဝန်ကြီးဇစ်ဂမဂဗရီယဲလ်ကအခုလိုပြောပါတယ
်။ဥရောပမှာရှိတဲ့ကျွန်တော်တို့ဂျာမနီ၊နောက်ပြင်သစ်၊ဗြိတိန်နဲ့ဥရောပသမ္မတတို့ကတော့အီရန်နဲ့အတူသဘောတူညီချက်ပါအချက်တွေအတိုင်းရည်တည်ပါတယ်။ဒီသဘောတူညီချက်ကိုဆက်ပြီးထိန်းထားကြပါတယ်။
ဆိုရင်ဇာကအီရန်ဆိုရတဲ့ကျော်လွန်တယ်လို့လည်းဂျာမန်နိုင်ငံဂျာယီဝန်ကြီးကပြောပါတယ်
။ Das Abkommen mit dem Iran hat zum ersten Mal စစ်ပွဲကိုဆေးစပ်ညှိနှိုင်းပြီးရှောင်ရှားနိုင်တယ်ဆိုတာကိုအီရန်ရဲ့သဘောတူညီချက်ကပြနေတာပါ။ဒီထက်ပိုပြီးတော့နျူကလ িয়ার လက်နက်တပ်ဆင်မဲ့နိုင်ငံတစ်နိုင်ငံကိုဟန်တားနိုင်ခဲ့တာကိုပြခဲ့တာပါ။ဒီသဘောတူညီချက်ကိုဖျက်ဆီးလိုက်တာကဒီလိုသဘောတူစာချုပ်မျိုးကိုကမ္ဘာတဝန်းမှာအားကိုးယုံကြည်လို့မရတော့ဘူးဆိုတာမျိုးဆိုလိုရာရောက်နေပါတယ်။ဒါကြောင့်အန်ဒီယယ်ကအီရန်ဆိုတာထက်ကျော်လွန်တယ်လို့ပြောကြင်တာပ
ါကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကတော့ ABC ရုပ်သံကနေခုလိုတုံ့ပြန်ပါတယ
် Death to Germany they're saying death to America
အခုကျုံးဝါနေတာကဂျာမန်တွေတေစေရမယ်ဆိုပြီးပြောနေတာမဟုတ်ပါဘူးအမေရိကန်တွေတေရမယ်လို့ပြောနေတာပါအ
ီရန်နဲ့သဘောတူညီချက်ကိုမြောက်ကိုရီးယားဘက်ကလည်းအနီးကပ်စောင့်ကြည့်နေတယ်ဆိုတာသမ္မတဒေါ်နယ်ထရန့်အစိုးရကသဘောပေါက်နားလည်တယ်လို့လည်းသံတမန်ကြီးနီကီဟေလီကABC ရုပ်သံကိုပြောပါလ
ေ. Sends the perfect message to North Korea.
ဒါဟာမြောက်ကိုရီးယားအတွက်လည်းပြည့်ပြည့်စုံတဲ့သတင်းစကားပါ။အလုံးမဖြစ်တဲ့မကောင်းတဲ့အပေးယူသဘောတူညီချက်မျိုးကျမတို့မလုပ်ဘူး။သဘောတူညီချက်ရယူမယ်ဆိုရင်ရှင်တို့ဘက်ကတာဝန်ယူမှုရှိရမယ်
။အခုတော့အမေရိကန်ကွန်ဂရက်လွှတ်တော်အနေနဲ့ချင့်ချိန်နေရပါပြီ။သမ္မတဒေါ်နယ်ထရန့်အခုလိုဆုံးဖြတ်လိုက်တာကိုဒီမိုကရက်တော်များများကဝေဖန်ပါတယ်။ Republican ဘက်ကထင်ရှားတဲ့အမတ်တွေကတော့သဘောတူညီချက်ထဲကမှားယွင်းနေတဲ့အချက်တွေကိုပြန်လည်ပြင်ဆင်ဖို့အခွင့်အရေးတရဖြစ်တယ်ဆိုပြီးပြောနေပါလေ Republican ထဲလွတ်တော်အမတ် Susan Collins ကခုလိုပြောပါလေ
Under the agreement Iran has
what တူညီချက်အရကျွန်မပြောသလို Iran ဘက်ကနျူကလ িয়ার လက်နက်ထုတ်လုပ်ဖို့စိတ်ရှိရှိနဲ့အချိန်စွဲခွင့်ရသွားပါတယ်ဒါကိုကျွန်မတို့ပြင်ဆင်ရပါလိမ့်မယ်ဒါကိုလွှတ်တော်အနေနဲ့လှုံ့ဆော်ရပါလိမ့်မယ်ဒီသဘောတူညီချက်ကနိုင်ငံတကာသဘောတူညီချက်ဖြစ်တယ်နှစ်ဖက်သည်လက်မှတ်ရေးထိုးထားတာမဟုတ်တော့သမ္မတအနေနဲ့မဟာမိတ်နိုင်ငံတွေနဲ့အပြေအဝဒီထက်တိုင်ပင်ဆွေးနွေးအကြံဉာဏ်ရယူမယ်လို့လည်းကျွန်မမျှော်လင့်ပါတယ်
။အီရန်သမ္မတကတော့နျူကလ িয়ার ရေးမှနိုင်ငံတကာသဘောတူညီချက်အတိုင်းဆက်ပြီးတော့လိုက်နာမယ်လို့ပြောဆိုနေပါတယ်။ဒါပေမဲ့လည်းပေတိန်သုံးဒုံးကျည်နဲ့တခြားလက်နက်တွေကတော့အီရန်ဘက်ကဆက်ပြီးထုတ်လုပ်သွားမယ်လို့ကြေညာထားကြောင်းပါခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတခါတော့ဒီသောရရှင်တွေစောင့်မျှော်နေတဲ့တိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်ကိုစတင်ပေးပါတော့မယ်စီစဉ်တင်ဆက်သူကိုတာညုံဦးနဲ့ထုတ်လုပ်သူမဆုမွန်တို့တင်ဆက်ပေးသွားမှာပါရှင်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကျူးဇူးပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီအပြစ်ခတ်ရက်စေးရေးအဓိကညီငယ်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပါတယ်ပြောရမယ်ဆိုရင်တော့ဒီ NCA အပြစ်ခတ်ရက်စေးရေးစာချုပ်လက်မှတ်ရေးထိုးခဲ့ကြတာအခုဆိုလို့ရှိရင်တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရက်စေးရေးစာချုပ်ပေါ့လက်မှတ်ရေးထိုးခဲ့တာအခုဆိုရင်နှစ်နှစ်ရှိတော့ပါပြီအဲတနည်းကပဲကျွန်တော်တို့ဒီအခမ်းအနားတရသူလို့လုပ်ပါတယ်လုပ်တဲ့အခါမှာတမရကောက်ကြီးဦးစီးချုပ်ရောနောက်နိုင်ငံတော်တမင်ငန်ပုတ်ကိုတောင်ဆန်းစုကြည်ရောမိကုန်းတွေပြောကြပါတယ်သူတို့ပြောတဲ့အထက်မှာတော့ NCA စာချုပ်ကိုထိုးခြင်းအဖြစ်ပဲရှစ်ဆက်ငင်းငယ်လုပ်ငန်းစဉ်ကိုရှစ်တက်နိုင်မယ်ဆိုတဲ့သဘောမျိုးပြောပါတယ်သူပြောဆိုရှင်ဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောတဲ့အထက်မှာတော်တော်လေးပြပြသားသားတွေ့ရပါတယ်အဓိက NCA ကလွဲပြီးတော့တခြားရွေးစရာလမ်းမရှိဘူးဆိုတဲ့သဘောမျိုးပြောသွားပါတယ်ခင်ဗျာကျွန်တော်တို့အဲအကြောင်းမလို့ဒီ NCA နဲ့ပတ်သက်လို့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမလူကတော့ဒီ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများအဖွဲ့ရဲ့ပြောဆိုခွင့်ရှိသူဖြစ်တဲ့ဦးထွန်းစောဖြစ်ပါတယ်နောက်တစ်ခုကတော့ဒီစိုက်ဆရာတန်းစုနိုင်ပါဦးတန်းစုနိုင်ကတော့နိုင်ငံရေးလေလာအကဲဖြတ်သူလည်းဖြစ်ပါတယ်သူတို့2ဦးစလုံးလေလိုက်ပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဦးထွန်းစောဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုထွန်းစောကြီးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါရ
ဲခုနကကျွန်တော်ပြောသွားလို့ပါပဲအဲသူတို့ဒီခေါင်းဆောင်တွေရဲ့မိကုံးပေါ့နော်မြန်မာခေါင်းဆောင်တွေရဲ့မိကုံးတွေအထူးဖြစ်ဒီတက်မလို့ကောက်ယူစီချုပ်ရဲ့မိကုံးမှာတော်တော်ပြင်းထန်ပြောပါတယ် NCA ကလွဲလို့တခြားရွေးစရာမရှိဘူးဆိုတော့အဲ့တော့ UNFC က NCA ထိုးတိုင်မဲ့အခြေအနေအလားအလာအခက်အခဲတွေအခုဘယ်လိုများရှိနေလဲခင်ဗျအချမ်းမြင့်ပေါ့
ဟုတ်ကဲ့ကျွန်တော်တို့ဒီ NCA ဟာအားလုံးအတူတူကလုပ်ခဲ့ကြတဲ့ဒီစာချုပ်ဖြစ်ပါတယ်ဆို NCA ကနေပြီးတော့အခုကျွန်တော်တို့အလုံးပါဝင်မှုကအနှစ်သာရဖြစ်တယ်ပေါ့နော်ဆို NCA ကအဓိပ္ပာယ်ရဲ့အနှစ်သာရကနေပြီးတော့မှလောလောဆယ်မှာကျွန်တော်တို့မေးခွန်းထုတ်ပြဖြစ်နေပါတယ်ဆိုတမတော်ကာကွယ်ရေးဥပဒေချုပ်ကအဲ့ဒီပုံမှာအသေးရပ်ပြီးပြောနေတဲ့အခါမှာအဓိပ္ပာယ်ဖွင့်ဆိုမှုကပေါ့နော်ဒီ EAO ရဲ့ဖွင့်ဆိုမှုနဲ့ကျွန်တော်တို့တမတော်ကာကွယ်ရေးဥပဒေချုပ်ရဲ့ရည်တည်ချက်သဘောထားကမတူညီမှုဖြစ်နေတယ်တမတော်ရဲ့ရည်တည်ချက်ကတော့အဲ့ဒီ NCA ကိုအဓိပ္ပာယ်ဖွင့်ထုတ်တာမှာလိုတစ်မျိုးမလိုတစ်မျိုးပုံစံမျိုးဖြစ်နေတာကိုကျွန်တော်တွေ့ရပါတယ်အဓိကတက်မတော်ကဝေဦးကြီးချုပ်ကအဲ့ဒီသူ့ရဲ့မိန့်ခွန်းမှာထည့်ပြောတဲ့အခါမှာအချက်၃ချက်ကိုအခြေခံပြီးပြောတာတွေ့ပါတယ်။ NCA ကိုဘာကြောင့်ထိုးဖို့လိုလဲဆိုလို့ရှိရင်နံပါတ်၁အနေနဲ့ NCA စာချုပ်ဟာတော့ကျွန်တော်တို့ဒီငြိမ်းချမ်းဖြစ်စဉ်အတွက်အဓိကကြားတဲ့အခြေခံလိုအပ်ချက်ဖြစ်တယ်လို့ပြောပါတယ်။နံပါတ်၂အနေနဲ့အဲ့ဒီအဓိကကြားတဲ့အခြေခံလိုအပ်ချက်ကိုမဖော်ဆောင်ဘဲနဲ့ရှင်းသက်သွားမယ်ဆိုလို့ရှိရင်တနက်တန်တွေမတိတ်ဘဲနဲ့သိမချရတဲ့အနေအထားကိုရောက်ပြီးတော့မှတနက်ကလမ်းတွေကိုဥတီသွားနိုင်တယ်လို့ပြောတယ်ပေါ့လေ။ဒါပေမဲ့တော့တစ်ချက်အနေနဲ့ဆိုလို့ရှိရင်ဒီ NCA စာချုပ်ဟာတော့ဒီအစိုးရတစ်ခုတည်းမဟုတ်ဘူးတက်မတော်တစ်ခုတည်းမဟုတ်ဘူးအေးအေးဟိုတွေပါအားလုံးပါဝင်ပြီးမှအတူတူကရေးဆွဲကြတာဖြစ်တယ်။ဆိုတော့ဒီအချက်၃ချက်ပုံမှာအခြေခံပြီးမှသူက NCA ကိုလက်မှတ်ရေးထိုးဖို့လိုတယ်လို့သူပြောတယ်ပေါ့လေ။ဆိုလက်တွေ့မှာတော့သူကအဲ့ဒီရေပြောတဲ့အတိုင်းပဲသူရည်တည်လှုပ်ဆောင်တာမတွေ့ရဘူးပေါ့။ဆိုအဲ့ဒီအချက်၃ချက်ကိုအနှစ်သာရပြောသွားတယ်သူလက်တွေ့အပြင်အကောင့်တွေဖော်မယ်ဆိုလို့ရှိရင် NCA ရဲ့အဓိပ္ပာယ်ဖွင့်ဆိုမှုနဲ့အနှစ်သာရဟာရုပ်လုံးပေါ်မှာဖြစ်ပါတယ်။ဒါနဲ့တည်းသူပြောတဲ့
ဟုတ်ကဲ့ပြောဘယ်ချက်တွေကိုလက်တွေ့မကြောက်ဘူးပြောတာလဲခင်ဗ
ျဥပမာနံပါတ်1ဆိုလို့ရှိရင်ပေါ့ဗျာဒီ NCA ဟာအဓိကကြဆုံးအခြေခံလုပ်ဆောင်ရမယ့်အချက်လို့ပြောပါတယ်ဆိုကျွန်တော်တို့လည်းအဲ့ဒါကိုလက်ခံထားတာပဲဆို NCA ဟာတနင်္ဂနွေလောက်ပြည်ခရဲ့စီကိုပေါ်ဆောင်ဖို့လိုတယ်ဆိုတော့ကျွန်တော်တို့ကလက်ခံထားတယ်အဓိကကြတဲ့အခြေခံအချက်လက်ကိုကျွန်တော်တို့မငင်းဘူးနံပါတ်2အနေနဲ့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီ NCA ကနေပြီးတော့မှအခြေခံအချက်လက်ဖြစ်ကိုလက်ခံပြီးမှကျွန်တော်တို့ကအလုပ်ဒီတည်ငြိမ်တဲ့ပတ်ဝန်းကျင်ကိုဖန်တီးဖို့လိုတယ်။တည်ငြိမ်တဲ့ပတ်ဝန်းကျင်မရှိပဲနဲ့ကျွန်တော်တို့ကဒီနိုင်ငံဆွေးနွေးပွဲတက်ဆိုင်လို့မရဘူးဆိုတဲ့အဓိပ္ပာယ်ပဲ number 1ကအဲ့ဒါလည်းညစ်ပယ်စရာမရှိဘူး။ number 3နဲ့ထူထူးတူဆိုတော့ပဲ number 3ဆိုတော့အလုပ်ပါဝင်ပြီးတော့မှအတူတူရေးဆွဲကြတာဖြစ်တယ်။အဲ့ဒါကြောင့်အလုပ်ပါဝင်မှုပုံမှာတက်မတော်ဘက်ကလက်မခံတာဖြစ်တယ်။ဆိုအဲ့ဒါကြောင့် तू ပြောတဲ့ဥစ္စာက तू ပြောတဲ့ဥစ္စာအတိုင်းချိနောက်မညီဘူးဖြစ်နေတာကိုကျွန်တော်တွေ့ရတယ်။အဲ့ဒါကြောင့် SCA အပြင်ကျွန်တော်တို့ကတခြားနည်းလမ်းဟိုပေါ့နော်ဒီစဉ်းစားစရာတွေဖြစ်လာတဲ့အနေအထားတွေကိုတချို့ကစဉ်းစားတာတွေတွေ့ရတယ်ပေါ့ဆိုကျွန်တော်တို့မြင်တာကတော့ရိုးရိုးချင်းချင်းလေးပဲဒီတက်မတော်ဘက်ကတည်တည်ထုတ်ကန်မှုကိုစွန့်ပြီးတော့မှ SCA နှစ်တာကိုရုပ်လုံးဖော်တဲ့နီးလမ်းပဲရှိတယ်တနင်္ဂနွေလို့ပြခဲ့ရေးစီးကြောင်းကိုအစိုးရနဲ့တက်မတော်တို့ကစတင်ကြေညာလိုက်ပြီးတော့မှ SCA နှစ်တာကိုလက်တွေ့ဖော်ဆောင်ဖို့လိုတယ်လို့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့အားလုံးမပါနိုင်ဘူးဆိုတာကဘယ်အဖွဲ့တွေကိုရည်ညွှန်းတာလဲခင်ဗျာကိုကန့်တို့ဘာလို့အဖွဲ့တွေလား
ဟုတ်ပါတယ်ကျွန်တော်တို့ဒီ SCA ကိုစတင်လှုပ်ဆောင်တော့က SCD အနေနဲ့အဖွဲ့16ဖွဲ့ပါပြီးတော့ကျွန်တော်တို့လုပ်ခဲ့ကြတာဖြစ်တယ်။ဒီအရင်မှာ SCA ကိုเนาะကျွန်တော်တို့လက်ဆက်တက်ခါနီးမှာအဆုံးတက်ခါနီးမှာအလုံးကိုလက်မခံခဲ့ဘူး။အဲ့ဒါလည်းတက်မတော်ရဲ့သဘောထားကြောင့်ပဲဖြစ်ပါတယ်။ဆိုတော့အဲ့ဒါကြောင့်အလုံးပါဝင်မှုကိုလက်တွေ့အပြင်မဖော်ဆောင်ခဲ့ဘဲနဲ့အခုကျမှသူကအဲ့ဒီချက်လက်တွေကိုထောက်ပြီးတော့မှလက်မထိုးအပ်မယ်လို့ပြောနေတဲ့အခါကျတော့သူပြောဆိုခြင်းနဲ့လှုပ်ဆောင်ချက်က ရှင်းတော့မညီဘူးဖြစ်နေတယ်ဆိုတဲ့အနေအထားရှိပါတယ်
ဟုတ်ကဲ့ဒီနေရာမှာကျွန်တော်တစ်ချက်မေးချင်တာကကိုကန့် AA ဒီရခိုင်တိုင်းသားလက်နက်ကိုင်ဖွဲ့ပေါ့နော် AA တို့ဒီဖွဲ့တွေနဲ့ပတ်သက်လို့တပ်မတော်ဘက်ကသူတို့ပြောနေတာကသူတို့နဲ့တိုက်ပွဲတွေထိတွေ့မှုတွေညီညာရေးလုပ်ငန်းစဉ်ဖြစ်နေတဲ့အချိန်မှာပဲဖြစ်ခဲ့တယ်နောက်တစ်ခုက AA ဆိုလို့ရှိရင်ညီညာရေးလုပ်ငန်းစဉ်ကြမှာပေါ်လာတဲ့ဖွဲ့စည်းဖြစ်တယ်အဲ့တော့စကားမပြောနိုင်ဘူးပြောတော့တစ်ဖက်မှာညီနိုင်ကော်မရှင်ကနေပြီးတော့ညီနိုင်ဒီကြိတ်ပြီးတော့ဒီညီနိုင်နေရလဲကျွန်တော်ကြားရပါတယ်ခင်ဗျာအဲ့တော့အဲ့အလားအလာကရောဟိုအခြေအနေမကောင်းနိုင်ဘူးလား NCA တွေရောက်မလာနိုင်ဘူးလား
ဒါပေမဲ့ခုနကဘယ်လိုပဲပြောပြောလေအဲ့ဒီခုနကပြောတဲ့အဖွဲ့၃ဖွဲ့ပေါ့နော်တမန်တော်ဘက်ကနေပြီးတော့မှအခြေအနေအကြောင်းရေးကြောင်းချက်တွေမျိုးမျိုးပြပြီးတော့မှကန့်သက်ထားတဲ့အဖွဲ့တွေကိုယ်တိုင်ကပဲ NCA စာချုပ်ကိုအတူတူကလက်မှတ်ရေးထိုးခဲ့ဟိုပါပေါ့နော်ပြုစုခဲ့ကြတာပဲတော့အဲ့ဒီချိန်တော့စတဲ့ဒီပေါ်တော့မူကျန်းရေးဆွေးနွေးတော့တော့သူတို့ဘာမှမပြောဘူးမူကျန်းပြီးခဏနေကြမှာအဲ့ဒါကိုလက်မခံနိုင်ဘူးဆိုပြီးတော့ကန့်သက်တာကတော့ဒါယုံကြည်မှုကိုပြပြအောင်လုပ်လိုက်တာနဲ့တူတယ်ပေါ့လေဒီနေ့ကတော့ယုံကြည်မှုပြပြသွားပြီးတော့နောက်ပိုင်းမှာတခြားသိစားနေရာတွေရွေးချယ်စရာတွေနီးလန့်တွေကိုရှာနေတဲ့အနေထားကိုရောက်သွားတာပေါ့လေ
ဟုတ်ကဲ့
အဲ့ဒါကြောင့် NLD ကတော့အဲ့ဒီတရားကိုခံရတာပေါ့
တော့ကုထုစော်ကခုနပြောတဲ့သဘောရဆိုရင်တမ်းမတော်ဘက်ကပြောနေတယ် NCA ဟာတလန်းတော်ငင်းငယ်ကြီးနီးလန့်ဆိုတာကိုလက်မခံဘူးပေါ့
ဟုတ်ပါတယ်ဒီအဥစ္စာကကျွန်တော်တို့ NCA ပေါ်မှာအနှစ်သာရကိုသူတို့ဖော်ဆောင်မှုလိုပါတယ် NCA ဟာနေပြီးတော့မှကျွန်တော်တို့ကဒါတရင်သိထုတ်ပြန်ထားမယ့်အရာမဟုတ်ဘူးပေါ့နော် NCA ဟာကျွန်တော်တို့ရဲ့တိုင်းပြည်ရဲ့အခြေခံနိုင်ငံရေးပြဿနာကိုဖြေရှင်းဖို့အတွက်တော့တက်လှမ်းနိုင်ဖို့အတွက်လေကားအဆင့်ပဲအဆင့်တစ်ဆင့်ပဲဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျဥထုဇော်လေလိုက်မှာပါခဏနေပြီးပါအောင်ခင်ဗျကျွန်တော်ဆိုင်းစီယာဥတန်းစုနိုင်ဖိတ်ခေါ်ခြင်းပါတယ်ဥတန်းစုနိုင်ကြားရမယ်ထင်ပါတယ်ခင်ဗျကြားရပါလားခင်ဗျ
ဟုတ်ကဲ့ကြားပါရစေ
ကျွန်တော်ခုနကပြောသွားတဲ့ထင်မှာပါကျွန်တော်ပြောသွားတဲ့ထင်မှာပါပါတယ် NCA ကဒီအဓိကထွက်လန်းဆိုတဲ့သဘောမျိုးတက်မတော်ကာဝစီချုပ်ကပြောသွားပါတယ်တစ်ဖက်မှာဆိုလို့ရှိရင် NCA စပြီးတော့ဆွနီးကလေးကမပါကြတဲ့ဥမာဆိုရင်ဝါရူကိုကန့်တို့မိုင်းလာတို့ဒီဖွဲ့တွေက alternative ပေါ်တော့တခြားနီးလန်းတစ်ခုကိုသူတို့အဆိုပြုစဉ်းစားနေတာရှိတယ်ခင်ဗျာအဲ့တော့ဒီအချိန်နဲ့ပတ်သက်လို့ဦးတန်းစုနိုင်ဘယ်လိုမြင်လဲဒါကစင်ပြိုင်ဖြစ်လာနိုင်လားထိတ်တိတ်ဖြစ်လာနိုင်လားဘယ်လိုသုံးသပ်မိပါလဲ
အခုကတော့စင်ပြိုင်သဘောဖြစ်လာတာပေါ့ဗျာစင်ပြိုင်သဘောဖြစ်လာတယ်ဆိုတဲ့ကိစ္စကအခု NCA နဲ့ပတ်သက်တဲ့ကိစ္စတွေကိုစူးစမ်းကြပြကြတဲ့အချိန်မှာဝါမိုင်းလာတို့ကိုကန့်တို့အဖွဲ့တွေနဲ့ပတ်သက်တဲ့ကိစ္စကိုအထူးသဖြင့်ဝါနဲ့မိုင်းလာပေါ့ဗျာသူတို့ကပြည်အောင်စုအဆင့်စူးစမ်းဝဲသူတို့ကလုပ်ပြီးတော့ငင်းငိုင်းလက်မှတ်ထိုးထားတဲ့အဖွဲ့တွေသူတို့ပါစရာမလိုဘူးဆိုတဲ့ပုံတရားနဲ့သူတို့ရည်တည်ခဲ့ရတာပေါ့ဗျာနောက်သူတို့ကလည်းအစိုးရနဲ့ဒီဒေတာကွန်ပျူတာပူးပေါင်းဆောင်ရွက်လာခဲ့တာလေအနည်း20ကျော်ရှိနေတိုက်ပွဲလည်းတစ်ခါမှမဖြစ်ခဲ့ဘူးဒါပေမဲ့ဒီ20ရာစုပင်လုံကျင်းပတဲ့အခါကျတော့ NCA လက်မှတ်ထိုးမှသာပါဝင်ရမယ်ဆိုတဲ့ကန့်သက်ချက်ကြီးပေါ်လာတာပေါ့ဗျာအဲ့ဒီကန့်သက်ချက်ကြီးကိုဒေါက်ဆန်းစုကြည်ကလည်းတောက်ခံတဲ့အခါကျတော့ဒီ20ရာစုပင်လုံမှာအားလုံးပါဝင်ရေးဆိုတာမဖြစ်နိုင်ဘူးအဲအဲ့လိုဖြစ်ရတဲ့အဓိကအကြောင်းကလည်းပြည်တော်စုကျွန်တော်တို့ညီငယ်စာချုပ်လုပ်ထားတဲ့အဖွဲ့ဟာ NCA နဲ့ဘယ်လိုဆက်ဆက်တယ်ဆိုတဲ့ကိစ္စကိုကျွန်တော်တို့ဒီ NRPC ကလည်းအားမကြီးကြီးလာလာတောက်လျှောက်ဖြေရှင်းမပေးခဲ့ဘူးအဲတော့သူတို့ကသိကြလို့ဖြစ်နေအဲ့ဒီကိစ္စကိုစီလူဝဲတွေအတွင်းမှာမင်းလဲဖြေနိုင်တဲ့လူတယောက်မှမရှိခဲ့ဘူးကျွန်တော်တို့ကြုံရဆုံးအဲတော့သူတို့က NCAသူကငင်းငင်းလုံလန်းနေတယ်မှာပါဝင်နေမှာလေပါဝင်လိုပါတယ်လို့အချိန်ကြီးပြောနေတယ်ကြားရရသူတို့ကိုဟိုလက်တွေ့အဖြစ်ဒီငင်းငင်းလုံလန်းနေမှာပါဝင်ခွင့်မပြုတဲ့ကိစ္စကြတော့နော်အစိုးရနဲ့တက်မလို့မှာတောင်းရှိတယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့
ဒါဒီကိစ္စကတငွေငွေတစ်စင်ပါဖြစ်လာတာပေါ့ဗျာ
အဲ့
ဒီအောက်မှာခုနကဟိုကိုထိုးစော်ပြောတဲ့ကိစ္စတခုကလည်းပါသေးတာပေါ့ဒီဘွယ်သုံးဘွယ်ကိုကျွန်တော်တို့အကြောင်းစုံကတရားကြောင်ပုံငွေမပြုတ်နိုင်ဘူးဆိုပြီးတော့တတ်မတော်သဘောထားရှိတယ်။အဲ့တော့ကျွန်တော်တို့ဘုံမူကြီးမင်းအောင်လာရင်အဲ့ငင်းပြည့်တဲ့နေ့ကောင်ကပြောကြတာညီညာရင်းလူချင်းနဲ့ဆန္ဒရှိရင်နော်ကျွန်တော်တို့ NCU လက်မှတ်ထိုးပါဆိုတာအဲ့တော့ညီညာရင်းလူချင်းနဲ့ဆန္ဒကတော့ဒီဘက်တွေလည်းရှိတယ်ဆိုတော့အချိန်ချင်းပြည်ညာချက်တွေထုတ်ပြန်ခဲ့တာပဲဗျာ။နော်အဲခုနဝါမင်းလာတဲ့ဒီတိုင်းပဲ။ဒါပေမဲ့အဲ့ဒီဒေသတွေမှာတတ်မတော်ရဲ့စစ်စင်ရေးတွေအတော်လေးပြင်းထန်လာတဲ့အခါကျတော့သူတို့အနေနဲ့သူတို့ရဲ့လုံခြုံရေးအတွက်သူတို့ဝါတို့မိုင်းရတို့နဲ့သူတို့ဒီနိုင်ငံရေးကပူးပေါင်းရပ်တည်ကိုစဉ်းစားလာခဲ့တာပေါ့အဲ့လိုဖြစ်လာတဲ့အချိန်ဒီအောက်မှာရောက်တိုင်းဖွဲ့ဆိုတာပေါ်လာတာပါအဲ့တော့ပြန်ပြီးတော့ချုပ်ပြောလို့ရှိရင် NCA ကိုဂျီဘူဝအားဖြင့်ဒီလမ်းပြမြေပုံတရားဖြစ်ကျွန်တော်တို့ဒီလက်နက်ကြီးအားစုဤဟူကြီးအားလုံးကလက်ခံကြပါတယ်ဒါပေမဲ့ NCA ကပြည်ပြည်စုံနဲ့ နော်တခုတည်းသောလမ်းကြောင်းတော့မဟုတ်သေးပါဘူ
းဟုတ်ကဲ့
အန်ဂျီမှာလူဝန်ကြတဲ့နာနဲ့ပတ်သက်ပြီးဆွေးနွေးကြရရှိသေးတယ်အဲဆိုတော့ဒါဒီလက်မှတ်ထိုးခဲ့တဲ့ကာလမှလည်းပြောခဲ့တယ်နောက်အားလုံးပါဝင်ရေးကိုလည်းပြောခဲ့တယ်အဲ့ဒီဟာလည်းမဖြစ်လာဘူးအခုနှစ်နှစ်မြောက်ဆွေးနွေးပွဲမှာလည်းကျွန်တော်တို့ဒီ KNU ပါတီဥက္ကဋ္ဌကြီးကပြောတော်တာ GICM လို့အရေးကြီးတဲ့နော်အစည်းအဝေးအဲမလုပ်နိုင်ဘူးနောက်ဒီ2008ဖွဲ့စည်းပုံကိုလည်းဒီပြန်ပြောင်းလဲမှုမရှိဘဲနဲ့ဆိုလို့ရှိရင်ငင်းငိုင်းလမ်းနဲ့တိုးတက်မှာမဟုတ်ဘူးဆိုတာ KNU ကနေပြီးတော့ပြင်ပြချက်ထုတ်ပြန်ထားပါတယ
်ဟုတ်ကဲ့
အဲ့တော့ဆိုရအောင်တော့ဗျာဟုတ်ကဲ့
ကျွန်တ
ော်ကျွန်တော်တို့ရေဘူးကဒီလမ်းကြောင်းတစ်ခုအနေနဲ့ကျွန်တော်တို့အားလုံးလက်ခံရပါတယ
်ကျွန်တော်တစ်ချက်မေးချင်တာက
ခန္ဓာကတတ်မလို့ပဲဖြစ်တယ်
တစ်ချက်မေးချင်တာကအခုချိန်မှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့ရတားစုကတက်နေတယ်ဒေါ်ဆန်းစုကြည်ကတော့ပထမသူအားလုံးပါဝင်တဲ့ညီငယ်လူငန်းစဉ်ဖြစ်ချင်တယ်အမြဲပြောပါတယ်အဲ့တော့ဒီချိန်မှာ NCA အပြစ်ကရက်စေးထိုးပြီးလို့ရှိရင်နောက်ပိုင်းနိုင်ငံရေးဆွေးနွေးမှုတွေဖြစ်သွားနိုင်တယ်ဆိုဒေါ်ဆန်းစုကြည်ကလမ်းခင်းပြောသွားတာဖြစ်ပါရှိတာရှိတဲ့ခါကျတော့အရတားစုရတက်နေတဲ့အချိန်ကာလမှာလက်မှတ်ထိုးပြီးတော့နောက်ပိုင်း80နိုင်ငံရေးလုပ်ဖို့ကောမဖြစ်နိုင်ဘူးလားဒီအဖွဲ့အနေနဲ့ဥမာဝါရုမိုင်းလာရုအနေနဲ့
ဝါရုမိုင်းလာရုအနေနဲ့ကတော့ဒီအဲ့ဒီသဘောထားရှိကြောင်းတင်ပြပါတယ်ဒါပေမဲ့ဆိုတာကအခုကဒီ NCA လက်မှတ်ထိုးမှသာလေညီငယ်လူငန်းစဉ်မှာပါဝင်ရမယ်ဆိုတဲ့တန်တတ်ချက်ကြောင့်ညီငယ်လူငန်းစဉ်ကရှေ့မတိုးတာနောက်မဆုတ်တာဖြစ်နေအဲ့ဒီကြားထဲမှာခုနကလူစစ်စီရေးတွေနဲ့စေးရှုပ်ခွင့်မှုတွေဖြစ်လာတဲ့အခါမှာရောက်တိုင်းဖွဲ့ဆိုတာပေါ်လာတယ်လို့ကျွန်တော်ဆိုလိုတာပါ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ခုနကမေးတာလေအရတားဆူရတက်နေတဲ့ဒေါန်ဆန်းဆူကြီးလက်ထက်မှာဒီငင်းငိုင်းရေးကိုမြန်မာဆန်ရအောင်လို့ NCA ကိုလက်မှတ်ထိုးခြင်းအဖြစ်နောက်ပိုင်းနိုင်ငံရေးဆွေးနွေးပွဲတွေပို့ပြီးလှည့်မြန်မြန်ဖြစ်လာမယ်ဆိုတဲ့ပုံစံရောမရှိဘူးလား
အဲ့ဒီပုံစံတော့ဟိုရှိတယ်လေအဲ့ဒီပုံစံရှိတယ်ရှိပေမဲ့ကျွန်တော်တို့ရောဒီကိစ္စကိုဖြစ်စေချင်တာကကျွန်တော်တို့ကဒီငင်းငိုင်းလူငန်းစဉ်မှာအားလုံးပါဝင်ရေးအတွက်နော်အဲဒါကကျွန်တော်ထူးချက်မရှိကျွန်တော်တို့ကဟိုကိုကြည့်စီနေပါဘောလေ
ဟုတ်ကဲ့
ဒါပေမဲ့ဒေါ်သာစုကြည်ရဲ့ရတားစုကဒီကိစ္စမဆုံးဖြတ်နိုင်တမန်ကဒီကိစ္စကိုဆုံးဖြတ်နေအဲ့ဒီကိစ္စကိုလည်းအဲဒီဒေါ်သာစုကြည်အစိုးရမကြော်ရနိုင်ဘူးဒေါ်သာစုကြည်နဲ့ဆွေးနွေးပြီးတော့ဒေါ်သာစုကြည်ကကြိုးစားပြီးပါမယ်လို့ပြောမယ်လက်တွေ့တကယ်တမ်းကျွန်တော်ဟိုပင်လုံးစည်းဝေးတွေလုပ်တဲ့အခါမှာဟိုသူတို့ကိုမဖိတ်တာတွေနော်အတန်တန်နဲ့ဖိတ်တာတွေဒါတွေဖြစ်လာတာပေါ့ဗျာအဲ့တော့ငင်းငယ်ဆန်းရရှိတယ်ဆွေးနွေးခြင်းနဲ့နိုင်ငံရေးကဖြည့်ဆည်းနိုင်မယ်ဆိုရင်အားလုံးကိုအဲ့ဒီလိုပါဝင်ဝင်အဲမပြည့်ရတာလေနော
်ဟုတ်ကဲ့
ဘယ်ကြောင်းချက်ကြီးကြောင်းနောက်တစ်ခုကကျွန်တော်တို့ဒီကိစ္စမှာကျွန်တော်ကဟို NCA ကိုကျွန်တော်တို့ကသဘောမတူတာမဟုတ်ဘူး NCA ကြောင်း NCA လက်မှတ်ထိုးပြီးမှငင်းလူဝင်စင်ပြီးပါဝင်ရမယ်ဆိုတော့သူကအတော်အသေးကြပြီးအကန့်အသတ်ဖြစ်နေတယ်လို့ပြောချင်တာပ
ါဟုတ်ကဲ့ခင်ဗျအကိုထွန်းစော်ကဦးတန်းဆုနိုင်ကိုလီလိုက်မှာခဏနေပေးပါအောင်ခင်ဗျသရရှင်တွေကိုကျွန်တော်လှည့်ပေးချင်ပါတယ်သရရှင်တွေတက်ကကိုမင်းမင်းအာဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာဦးထွန်းစောရှိပါတယ်ဦးတန်းဆူနိုင်ရှိပါတယ
်အဲ့ဒါကကိုယ်ကဒီနေရာမှာကျွန်တော်ပြောချင်တာကဘောနော်ကာကွယ်ဦးစီးချုပ်ဘိုင်းအောင်ပဲကျွန်တော်ပြောချင်တယ်ကာကွယ်ဒါပေမဲ့သူတို့တွေကဖီးအားတွေတားပေးပြီးတော့ဟိုဆိုတာပြောလို့ဟိုသူတို့လူချင်းတဲ့ပုံစံတိုင်းဆွဲခေါ်သွားလို့မရဘူးကြာကျွန်တော်မြင်တာပေါ့သူတို့တားတားကျွန်တော်ဟိုရက်ကလို့ကျွန်တော်ဟိုလက်ချီပြောပေါ့နော်အချင်းနိုင်လည်းပြန်လာပါတယ်ตัวแรกก็เจอไอ้ตําไหนเมธาดิเราตีๆๆคราวนี้ดูแล้วดีคือมีซ้ําขึ้นได้ครับตําหนอก็คือพูดเหมือนโลอัดต้องสู่หมู่เนี่ยตะอามาพี่ตัวละละไก่ด้านไลน์นี่ก็ก็ต้องสู่ดาเนี่ยกูเน้ไปดูดิครับเราจะบอกเลยคือเออกูโดนซ้ําสู่จีอย่าตาสู่อ่ะตะละในเมธามาดิ MCA เนี่ยนี่คืนนี้เราก็เฉยอ่ะအဖြစ်ဖြစ်နဲ့ကိုယ်နဲ့ခါကြကျွန်တော်ထောင်ချောက်တစ်ခုကိုကျွန်တော်တို့ကမြင်လာတာပေါ့ဗျာနော်နားလည်းယူကောက်ပွဲအတွက်ဒီပါနေတာပေါ့နော်ကျွန်တော်တို့ကအဲ့လိုကိုမြင်ပြီးတော့ပြည်သူတွေရတယ်ဟိုတစ်ဆက်တည်းပြောမယ်ဆိုပြည်သူရဲ့အားဟိုစားဝတ်နေကြီးတွေကတက်တဲလာတဲ့ခါကျဒီဟာကြီးအပေါ်မှာတိတ်ပြီးစိတ်ဝင်စားမှုတွေတိတ်မရှိတော့ဘူးဗျာဟိုကျွန်တော်မြင်လာတော့နော်အဲ့လိုမျိုးမြင်ပြီ
းဟုတ်ကဲ့ထောင်ချ
ောက်တစ်ခုဆိုတာရှည်ပြီးတော့ဗျာကိုဟိုကို
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်နားလည်ပါပြီဟုတ်ကဲ့ကိုမင်းမင်းကျေးဇူးပါနောက်ထပ်တော့ရှင်တူအလှည့်ပေးကြပါလေကိုနေမျိုးဆွနေမျိုးများလို့ရပါတယ်ခင်ဗျာဦးထွန်းစောဦးတန်းဆုနိုင်လေးလိုင်းပေါ်မှာရှိပါတယ်
အော်ဟုတ်ကဲ့ပါကျွန်တော်တက်မတော်ရဲ့ဘက်ကနေဆိုကျွန်တော်လက်ခံပါတက်မတော်ရဲ့လုံခေါင်ရဲ့ဒီလိုထောက်ခံပါအခုတိုင်းကနေလုံခေါင်ရဲ့ဒီကပြောမယ့်ကိုနိုင်ငံထဲမှာမမြင်ရအောင်လုပ်နေအခုလက်စောဟိုကျန်ခဲ့တဲ့ဂျပန်ကဟိုလုံဝင်ရာကိစ္စမှာဆိုလို့ရှိရင်ဟိုဆက်ကြီးနေတဲ့ဒုက္ခတွေကိုတက်မတော်ကကြောင်းတော်နေပြီးတော့ဓာတ်ကြဲကဲနေတာကိုအဲ့ဒါကိုအလေးငါယူပြီးတော့ဒီလက်နဲ့ကန်ရနေတိုက်ခိုက်ခေါ်တာဒါကကောင်းတဲ့လုပ်ရမဟုတ်ဘူးအခုလိုတိုင်းရဲ့တစ်ခေတ်ပိုင်းဟိုအနောက်တိုင်း
ကနေကျိုးပေါက်လာတဲ့အချိန်မျိုးမှာဒါကြီးတုတ်ရကွာဘယ်တော့မကောင်းတိုင်းရရလို့ရကအမေရိကန်တို့အကြမ်းဖက်လို့ဘာမှအချိန်ကြီးမရှိဘူးနဲ့ကောင်းလာပဲပြောရင
်ဟုတ်ကဲ့ခင်ဗျကိုနေမျိုးကျေးဇူးပါကိုနေမျိုးရဲ့အမြင်မှာနောက်သရရှင်တူကတော့ဘေးစာအာကူးကြော်လင်းဆိုတဲ့ကျွန်တော်တို့ဥကြော်လင်းကသူ့အသံဖိုင်နဲ့ဆွေးနွေးထားပါတယ်ခင်ဗျဖွင့်ပြပါအောင်မဆူမွေး
ပင်လုံးညီလာခံမှာတိုင်းရင်းသားအဖွဲ့တွေတင်းသွင်းခဲ့တဲ့တင်းသွင်းလော82ဆောင်းအနဲ့တော်တော်များများဟာပြည်တော်စုအရေးကိုဦးစားမပေးပဲကို့လူမျိုးကို့အဖွဲ့အစည်းနဲ့ကို့တိုက်ကိစ္စတွေကိုဦးစားပေးထားတာကိုသာလေးလာတွေ့ရှိရတယ်လို့ရှမ်းတိုင်းရင်းသားဒီမိုကရေစီဖွဲ့ချုပ်အတွေ့အမှုဦးဆိုင်ညွန့်လွင်ပြောခဲ့မှုပါတယ်အလုံးလက်ခံနိုင်မဲ့ဖက်ဒရယ်ဘူကိစ္စတမတော်နဲ့အစိုးရဘက်ကတင်ပြထားတဲ့အလုံးစုံမပြည့်ဝခဲ့ရင်တောင်းပင်လုံးညီလာခံအောင်မြင်ဖို့ပထမဦးဆုံးလှုပ်ဆောင်ရမှာကလက်မှတ်ထိုးဖို့ကြံနေတဲ့အဖွဲ့တွေအလုံးလက်မှတ်ထိုးဖို့အရေးကြီးပါတယ်စီအာနာရှင်စနစ်ကနေဒီမိုကရေစီစနစ်စီတွားဖို့ဒေါအောင်ဆန်းစုကြည်နဲ့ဒီမိုကရေစီလိုလားသူတွေထိုးခဲ့ရတဲ့လက်မှတ်တွေနဲ့ဖြတ်သန်းခဲ့ရတဲ့စာချုပ်တွေကလည်းအပြည့်အဝနှစ်သက်စရာတွေမဟုတ်ခဲ့ပါဘူး။ဒါပေမဲ့လည်းနှစ်ပေါင်း90ကျော်ဖြစ်ခဲ့ရတဲ့ပြည်တွင်းမငြိမ်းချမ်းမှုပြိပခတ်ကိုဖြေရှင်းဖို့ဆိုရင်တော့အဝေးဆုံးခရီးရဲ့အစားဟာခြေတလန်းကဆိုတဲ့သဘောတရားအတိုင်းလက်မှတ်ထိုးဖို့ကြံနေတဲ့အဖွဲ့အစည်းတွေရခင်လက်မှတ်ထိုးထားတဲ့အဖွဲ့အစည်းတွေအတိုင်းလက်မှတ်ထိုးတင်ပါတယ်။ကိုလိုလားတဲ့အချက်ကြီးပြေဝရမှာလက်မှတ်ထိုးမယ်ဆိုရင်တော့ခုလိုဒီမိုကရေစီဆိုတဲ့အတက်ကိုတောင်တွေ့မြင်နေရအောင်မှမဟုတ်ပါဘူး။နှစ်ပေါင်း90ကျော်တိုက်ခိုက်လာတဲ့စစ်ပွဲတွေကြောင့်ဒီမိုကရေစီစနစ်ပြန်လည်မထွန်းကားနိုင်ပဲစစ်အာဏာရှင်စနစ်အသက်ရှင်နေခဲ့ရတာကိုအမှန်ကန်သုံးသပ်ပြီးမငြိမ်းချမ်းမှုကြောင့်ဘသူတွေအကျိုးမဲ့ပြီးဘသူတွေအကျိုးရှိခဲ့ကြတယ်လဲမြင်တွေ့ရမှာပါ။ခုရဲ့နေပြည်တော်လေစိတ်မှာလက်နက်တွေမိတယ်ဆိုတဲ့သတင်းကလည်းငြိမ်းချမ်းရေးကိုမလိုလားသူတွေလည်းရှိနေနိုင်သေးကြောင်းသတိပြုသင့်ပါတယ်။လက်နက်ကင်ထားတဲ့အဖွဲ့အစည်းတွေအနေနဲ့အလေးထားတဲ့နာကကိုတိုင်းရင်းသားတွေကလည်းတင်းငင်အေးချမ်းမှုနဲ့တိုးတက်ဖွံ့ဖြိုးမှုကိုအလွန်အမင်းလိုလားတောင့်တနေပြီဆိုတာကိုပဲဖြစ်ပါတယ်။လက်နက်ကိုင်းအစွန်းရောက်လူတစုကြောင့်လူများစုဒုက္ခပင်လဲဝေနေခဲ့ရတဲ့ရခိုင်ကမွတ်စလင်လူအဖွဲ့အစည်းရဲ့ဖြစ်ရပ်ကိုလည်းသတိပြုရမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ဒါကတော့ဥကျော်လင်းသူ့ရဲ့သဘောထားကိုကျွန်တော်တို့အတာဖိုင်နဲ့ပြပုထားတာပါခင်ဗျာ။ကျွန်တော်ဥထုံးစော်ကိုဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲမေးချင်ပါတယ်။ဥကျော်လင်းပြောသွားတဲ့အထက်မှာနှစ်ချက်တွေ့ပါတယ်။ပထမချက်ကတော့သူ့အနေနဲ့တိုင်းသားတွေဘက်ကတောင်းဆိုမှုတွေများတိတ်များနေလားဆိုတဲ့တန်တရားနဲ့မိထားတဲ့သဘောတူရပါလေ။နောက်ဒုတိယချက်ကတော့တိုင်းသားတွေဘက်ကလည်းဒီငင်းငိုင်းလုံငန်းစင်မှာဖီအားပြီးမယ်ဆိုရင်တက်မတော်ကလည်းဖီအားပြီးတက်ကလည်းဖီအားပြီးအရသာစုကညံ့နေမလားဆိုတဲ့အနေထားမျိုးပေါ့နော်။ဒီနေထားနဲ့ပတ်သက်လို့ဥထုံးစော်ဖြေပြပါလားခင်ဗျ။ဟု
တ်ကဲ့ဒီနေရာမှာတောင်းဆိုမှုဆိုတာထက်ပေါ့နော်။အဲကျွန်တော်တို့ရဲ့အဆိုပြုမှုလို့ပဲပြောချင်ပါတယ်။အဲကျွန်တော်တို့တိုင်းပြည်ကနေပြီးတော့အများနဲ့ပြောလေးပြောထားရှိရရှိပါတယ်။ကျွန်တော်တို့အဲဘယ်သူကပြီးပြီးတော့ဘယ်သူကယူတယ်ဆိုတာမရှိပါဘူးကျွန်တော်တို့ဒီတိုင်းပြည်ကိုအားလုံးအတူတူကနှိမ့်နိုင်ပြီးမှာပေါ့နော် compromise solution ပေါ့အပြန်လည်းအပြီးယူနေကျွန်တော်တို့တိဆောက်ကြရမှာပဲဖြစ်ပါတယ်အဲ့ဒီလမ်းကြောင်းမှာပဲသွားနေတာဖြစ်ပါတယ်အဲ့ဒါကြောင့်ကျွန်တော်ပြောလိုတာကတော့ကျွန်တော်တို့တောင်းဆိုမှုလို့မသုံးဘူးအဆိုပြုမှုလို့ပြောနေတာဖြစ်ပါတယ်အဆိုပြုမှုထဲမှာကျွန်တော်တို့ကများလွန်းနေသလားဆိုတာကျွန်တော်တို့ဘယ်ပုံမှာခြေခံပြီးပြောလဲအဲ့ဒါကျွန်တော်တို့ကြည့်ဖို့လိုပါတယ်ကျွန်တော်တို့အခုအဆိုပြုမှုကိုကြည့်လိုက်ပေါ့နော်ကျွန်တော်တို့ခုဆွေးနွေးနေတာ NCA စာချုပ်ကကျွန်တော်တို့ကိုယ်တိုင်လုပ်ခဲ့တာဖြစ်တယ်။ဒါပေမဲ့ NCA စာချုပ်ကနှစ်နှစ်မြောက်တဲ့အချိန်မှာနော်ကျွန်တော်တို့ NCA ကိုကောင်တယ်ဖော်မှုကအခုကအားနည်းချက်တွေစိန်ခေါ်ချက်တွေရှိနေတယ်ဆိုပြီးတော့မှနော် NCA ကောင်တယ်ဖော်ထားဖော်နေတဲ့လက်မဲ့ရေးထိုးပြီးတော့ကောင်တယ်ဖော်နေတဲ့အဖွဲ့အစည်းကိုနေကပြောနေပြီးဖြစ်ပါတယ်။ဆိုတော့ဒီမှာအားနည်းချက်တွေရှိနေတယ်စိန်ခေါ်ချက်တွေရှိနေတယ်။ဒါကိုကျွန်တော်တို့ကမြင်တယ်သိပြီးသိရှိပြီးလည်းဖြစ်ပါတယ်။အဲဒါကြောင့်ကျွန်တော်တို့က NLD ဆိုတာတက်လာကလေးကနေပေါ့နော်အခုညှိနှိုင်းနေတာကျွန်တော်တို့အဆိုပြုမှု၉ချက်နဲ့ကျွန်တော်တို့ညှိနှိုင်းနေတယ်။ SDA အားနည်းချက်ရှိနေတယ်။အသက်ချက်တွေဖြစ်အောင်ခိုင်မာအောင်လုပ်ရမယ်။ဆိုပြီးတော့မှဆိုပြုချက်ချစ်ချက်လုပ်ထားတယ်ကျွန်တော်တို့က15လကျော်ပြီ။ဒီနေ့ထက်တိမပြေလေဘူး။မပြေလေရတဲ့အကြောင်းရင်းကဘာကြောင့်လဲ။ခုနကျွန်တော်ပြောသလိုမျိုးပေါ့။တက်မတော်က SDA ပေါ်မှာတရသေးဆုတ်ကင်ထားတယ်။အသေးရက်နေပေါ့။နော်။ SDA မှာအားနည်းချက်ရှိနေတယ်ဆိုတာသူလက်ခံဖို့လိုတယ်။အခုသူတို့လက်ခံပြီ။နော်။ SDA လက်မရေးထိုးထားတဲ့အဖွဲ့တွေနဲ့သူတို့ကြားမှာနေပြီးတော့မှအခုတွေ့တုံ့တက်မှုတွေလုပ်ကြမယ်ဆိုပြီးတော့ကျွန်တော်တို့သိရှိရတယ်။နောက်မနေ့ကနေပြီးတော့မှနိုင်တော်တိုင်ပင်ခံနဲ့ဒီကျွန်တော်တို့ကာကွယ်ဥပဒေချုပ်နဲ့အဲသူတို့ PPSD ပေါ့နော်။နာမည်ဟိုလက်မဲ့ရေးထိုးထားတဲ့အဖွဲ့၈ဖွဲ့ကြားထဲမှာခေါင်းဆောင်တွေကြားထဲမှာတွေ့ကြတာကိုကျွန်တော်တို့တွေ့ပါတယ်။ဆိုအခုပြန်လည်တုံ့တက်နေပြီပဲ။ပြန်လည်တုံ့တက်နေပြီဆိုလို့ရှိရင်ကျွန်တော်တို့အဆိုပြုထားတဲ့အချက်တွေကလည်းပဲအဲ့ဒီပေါ်မှာအလုံးလိုက်လျောညီတယ်ရှိနေတာပဲ။ဒါတော့ကျွန်တော်မြင်တာကတော့တက်မတော်ဘက်ကနေပြီးတော့မှသဘောထားကြည့်မှုကိုပြဖို့ပဲလိုတယ်လို့ပဲမြင်ပါ။
ဟုတ်ကဲ့ခင်ဗျ။ကျွန်တော်တို့
ဘက်ကနေပါတောင်းဆိုမှုတွေများတယ်လို့နေတယ်လို့ဆိုတာမရှိပါဘူးကျွန်တော်တို့တိုင်းရင်းသားတွေပဲဖွဲ့ပဲမေးကြည့်လိုက်ပေါ့နော်ကျွန်တော်တို့ရဲ့လူလားချက်ကတော့ဒီတိုင်းပြည်ကိုစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုအနေနဲ့တည်ဆောက်လို့တယ်ဒီဌာနပဲရှိတယ်တောင်းဆိုမှုအနေနဲ့ပြောမယ်ဆိုရင်လည်းဒါပဲရှိတာဖြစ်တယ်ဒီတိုင်းပြည်ကဖက်ဒရယ်ပြည်ထောင်စုအနေနဲ့တည်ဆောက်နိုင်မှာပဲကျွန်တော်တို့မတူပေမဲ့တိုင်းရင်းသားလူမျိုးပေါင်းစုံကနော်ရည်ချီတိုင်းခံရတဲ့ငြိမ်းချမ်းရေးအခြေခံအောက်မှာပေါ့နော်တာယာဝါပြောတဲ့တိုင်းပြည်ကိုတည်ဆောက်နိုင်မယ်လို့အဲ့လိုယုံကြည်ချက်နဲ့ ကျွန်တော်ကပြုထားတာတောင်းဆိုနေတာဖြစ်ပါ
ကိုတူစာဟုတ်ကဲ့ကျေးဇူးပါကျွန်တော်အချိန်ကတမနစ်ခွဲလောက်ပဲရတယ်ကျွန်တော်ဥတန်းစိုးနိုင်ကိုနောက်ဆုံးပိတ်မေးကြပါလေအခုပြောမယ်ဆိုလို့ရှိရင်တော့အဆူအသက်လက်ထက်မှာနှစ်နှစ်လောက်ရှိပါပြီသူ21ရာစုပင်လုံဆိုပြီးတော့ဒေါန်ဆန်းစုကြည်ကတော်တော်လေးဦးစားပြီးပြီးတော့လုပ်နေတယ်ဒါပေမဲ့တော်ရင်မဲကတိုးတက်မှုမရှိဘူးဆိုပြီးတော့ဝေဖန်နေကြတယ်ခင်ဗျာအဲ့တော့ဒီညီငယ်ရဲ့လုပ်ငန်းစဉ်ကမျောလင်းချက်ရောရှိပါသေးရလားဥတန်းစိုးနိုင်ရဲ့အမြင်နောက်ဆုံးကြားချင်ပါလေတမနစ်ခွဲလောက်ရပါတယ်
ဟုတ်ကဲ့ညဉ့်ညက်ရှိတယ်မရှိဘူးဆိုတာလေကျွန်တော်တို့မတတ်နိုင်ဘူးကျွန်တော်တိုင်းပြည်ကကျွန်တော်တို့နိုင်ငံရေးဘဝပေးတဲ့အခြေအနေကကျွန်တော်မျှော်လင့်ပြီးတော့လုပ်ကြမှာပဲပေါ့ဗျာနော်အဲ့တော့အခုကျွန်တော်တို့27ရာစုပင်လုံးတတိယအကြိမ်ဆွေးနွေးဝဲလုပ်တော့မနေ့ကရင်ဒေါက်တာဆန်းစုကြည်ပြောသွားတာကျွန်တော်ကြားလိုက်ပါတယ်ဖော်ရဲချီတောင်းပြည်တော်စုဆိုင်ရာအခြေခံမူတွေကိုကျွန်တော်တို့ဒီလာမယ့်တတိယအကြိမ်မြောက်ခင်မှာအပြီးတတ်ကြဖို့ဆိုတာကျွန်တော်အဲ့ဒါအပေါ်မှာလည်းမျှော်လင့်ညှက်ထားပါတယ်။ဒါပေမဲ့ဖြစ်နိုင်ခြေအတော်နည်းတယ်လို့ကျွန်တော်တို့ယူဆပါတယ်။ဘာဖြစ်လို့လဲဆိုတော့အခုကအမျိုးသားဖြစ်နိုင်ငံရေးဆွေးနွေးပွဲတွေကပုံမှန်လုပ်ရမယ်။နော်။လူမျိုးလိုက်ဒေသလိုက်နော်အလို့သဘောတည်းလို့ကျွန်တော်တို့ပုံမှန်လုပ်ရမယ်။နောက်လောက်မှာကပြည်နယ်နဲ့တိုင်းစလီဘူး။အဲ့ဒီမှာလည်းအခုထိကျွန်တော်တို့လုတ်ကင်ပြီးတာက6နေရာဆိုပေမဲ့တကယ်ကြတော့ပုံမျိုးပဲကြည့်ပါလိမ့်မယ်အဲ့တော့ချက်ပြီးလုပ်ရမယ့်ကိစ္စတွေကအများကြီးပါဒီကြားထဲမှာအခုဒီရခိုင်ပြည်နယ်ကိစ္စတွေကလည်းရှိနေကြလဲကျွန်တော်တို့နားလည်ပါတယ်အဲ့တော့ဘာပဲဖြစ်ဖြစ်ဒီကြံနဲ့တလားကြော်ကြော်လောက်အချိန်အပြည့်မှာဒီကြံနဲ့တိုင်းနဲ့ပြည်နယ်14ခုလုံးကျွန်တော်တို့အဲ့ဒီလူအခြေခံမူတွေပြည့်ပြည့်စုံစုံချမှတ်နိုင်မှုဆိုတာအတော်မလွယ်တဲ့ကိစ္စပါဟု
တ်ကဲ့ခင်ဗျာ
အဲ့ဒီမှာလည်းပြောချင်တဲ့ကိစ္စတကူကဒီမြို့သားဖြစ်နိုင်ငံရေးဆွေးနွေးပွဲတွေကိုချမ်းပြည်မှာဆိုကြပါစို့ရ။ချမ်းပြည်မှာ
ကျွန်တော်နည်းနည်း15စက္ကန့်လောက်ပဲရတော့တက်ဆွနေလဲချုပ်ပြီးပ
ါ။စကားပြောနေကြတာပေါ့ဗျာ။ဒါပေမဲ့အဲ့ဒီနေရာပြဿနာဘယ်လိုရေးကြည့်လဲဗျာ။ဟု
တ်ကဲ့။ဟို
တောင်ကြီးမှာပဲကျင်းပါကျင်းပါပင်လုံးမှာပဲကျင်းပါကျင်းပါပေါ့ဗျာ။ရေးကြည့်တာဒီအရာပြီးမှုလို့ရတယ်။အဲ့တော့ဒေါန်ဆန်းစုကြည်ညှော်လင့်ထားတဲ့ကိစ္စတောင်မှကျွန်တော်ဖြစ်အောင်မယ်လို့မထင်ပါဘူး
။ဟုတ်ကဲ့ခင်ဗျာ။
တောင်ကြီးကိုကျွန်တော်တို့
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုင်အလီလည်းအစီအစဉ်ချိန်ဆသွားလို့ပါပေါင်းဆွနေပြီတဲ့ဥထုံးစော်နောက်ဥတန်းဆိုးနိုင်တဲ့ကျွန်တဲ့တော်ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်အလီလည်းအစီအစဉ်တမကျန်းနာခွင့်ပြပါခင်ဗျာ
အင်္ဂါနေ့ညဒိုင်အလီလည်းဆွနေကန်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုတော့သတင်းအချင်းချင်းကိုနှမ်းလောင်ကြေညာပေးပါလိမ့်မယ်ရှင်
IS အစိုးရအကြမ်းဖက်သမားတို့တင်ပိတ်ထားတဲ့ဆီးရီးယားနိုင်ငံရက်ကာမြို့ရဲ့လက်ကျန်ဒေသတွေကိုပြန်သိမ်းပိုက်လိုက်ပြီလို့အမေရိကန်တို့ကြော်ထောက်နှောက်ခံပေးထားတဲ့ Syria Democratic တပ်ဦး SDF ကအင်္ဂါနေ့မှာပြောပါရယ်ရက်ကာမြို့ရင်းတိုက်ပွဲတွေပြီးဆုံးသွားပြီလို့ကတ်လူမျိုးစုတပ်တွေနဲ့အာရပ်လက်နက်ကိုင်တို့ပေါင်းစည်းထားတဲ့ SDF တပ်ပြောခွင့်ရသူကသတင်းထောက်တွေကိုပြောပါရယ်အကြမ်းဖက်သမားတွေလက်ကရက်ကာမြို့ကြီးလွတ်မြောက်သွားပြီဆိုပြီးဗြိတိန်အခြေစိုက် Syria လူခွင့်ရင်းလေးလာဆောင်ကြီးအဖွဲ့ကလည်းကြေညာပါရယ်ဆိုမာလီယာနိုင်ငံမိုကာဒီရှူမြို့တော်မှာအစ္စလာမစ်ကျမ်းဖက်စစ်သွေးကြော်ရရဲ့တိုက်ခိုက်မှုကြီးအတွင်းအသက်မသေးကျန်ရသူတွေကိုဆက်လက်ရှာဖွေနေရမှာဒီကနေ့သိဆုံးသူအရေအတွက်300ထိတိုးလာနေပါတယ်။ပြီးခဲ့တဲ့စနေနေ့ကပြစ်ခဲ့တဲ့ကြီးမားတဲ့ကားဘုံဖောက်ခွဲမှုကြီးအတွင်းမှာထဏ်ရာရသူပေါင်း429ယောက်ရှိပြီးသိဆုံးသူဦးရေထပ်ပြီးတိုးလာနိုင်တယ်လို့အစိုးရကပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာလာရောက်ခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေထဲက60ရာခိုင်နှုန်းဟာကလင်ငယ်တွေဖြစ်ပြီးသူတို့တွေကိုနောက်ထပ်6လအကူအညီပေးနိုင်ဖို့ဒေါ်လာ86တန်းအရေးပေါ်လိုအပ်နေတယ်လို့ကုလသမဂ္ဂကလင်မြန်ရမုံငွေအဖွဲ့ UNICEF ကပြောပါရယ်လက်ရှိရမုံငွေ9ရာခိုင်နှုန်းသာ UNICEF ကရထားပြီးလိုအပ်နေတဲ့ရမုံငွေတွေချက်ချင်းမရရင်ရိုဟင်ဂျာကလင်ငယ်တွေရဲ့အသက်ရှင်တဲ့ရေအကူအညီတွေဆက်ပေးနိုင်မှာမဟုတ်ဘူးလို့လည်း UNICEF ကပြောပါရယ်
တရင်ချင်းချုပ်ကိုနန်းလောင်တင်ပြပေးခဲ့တာပါဒီညအစည်းအဝေးထုတ်လို့ရေမူကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလီမန်ထာရာဝါလေးဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American တန်ညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတော်ရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ VOA မြန်မာပိုင်းအစည်းအဝေးကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.